တရားနာယူကြသောဓမ္မမိတ်ဆွေတို့တော်စင်ပေါင်းတို့ခင်ဗျာတရားနာယူကြသောဓမ္မမိတ်ဆွေတို့တော်စင်ပေါင်းတို့ခင်ဗျာတရားနာယူကြသောဓမ္မမိတ်ဆွေတို့တော်စင်ပေါင်းတို့ခင်ဗျာကျွန်တော်များဤကျေးဇူးရှင်ဖြစ်တော်မူသည့်တဲငူကြောင့်ဆရာတော်အရှင်သူမြတ်ဘုရားကြီးရန်ကုန်မြို့မိုးကောင်းဘုရား၌သာသနာတော်တက္ကီ2510ခုနှစ်ကောဇာတက္ကီ1328ခုနှစ်ပြာသူလဇံ3ရက်နေ့ပေါကြနေ၌ဝိနည်းအပေါင်းတို့အားအပေတကားပိနိဗ္ဗာန်ကပို့ရခြင်းကတိုင်းမြိုက်ခန္ဓာစွာအဘိဓမ္မာပြတော်များများကိုဟောကြားပါသောကြောင့်ကြားနာသောဓမ္မဝိနည်းအပေါင်းတို့သည်ယခုဘဝနှင့်အပေတကားပိပြီးနိဗ္ဗာန်တောင်ကန်းတစ်ဖက်သို့လှမ်းတက်တော်မူနိုင်ကြပါလိမ့်မည်။ဒီ
လောကုတ္တရာနှထာနာရှိလောကီနဲ့လောကုတ္တရာနှထာနာရှိတဲ့မြတ်ကလောကီပြောမှလည်းလောကုတ္တရာသဘောပေါက်အဲလောကီမှမပြောလို့ရှိရင်ပညာနဲ့ပရမနှစ်ခုရှိပရမပြောပါဖရာလို့ဒီလိုပြောလို့ရှိရင်လည်းလက်ပိုက်နေရုံပဲရှိတယ်ပရမသဘောဆိုတာကကိုင်တွယ်လို့မရအနှစ်သာရမရှိဘူးသဘောတရားသာမြင်မြလက္ခဏာပဲရှိအဲဒါလောကီနဲ့လောကုတ္တရာနှစ်ဌာနရှိတဲ့အဲ့ကဒီကနေ့ဟာပြာသူလာစား3ရက်ဖြစ်ပါလေမဲ့ဆောင်တာတော့မောကောင်းမှာတရားကြီးဘုရားကနေပြီးတော့ဘုရားနှစ်တည်ဟာဖြင့်ရှင်ဘုရားတစ်နှစ်တစ်ချိန်ဟာဖြင့်တပည့်တော်တို့မောကောင်းသာသနာကြီးဟာဖြင့်ပုဂ္ဂိုလ်တွေဟာဖြင့်အပေတကားပြီးပြီးတော့နိဗ္ဗာန်တကားဝင်ရအောင်ဆိုပြီးတော့နှစ်တိုင်းဟာဖြင့်အခု90ဟာဝါတော်ကလည်းသိမ့်မရှိပါဘူးတပည့်ဘုရှိပါသေးတယ်6ဝါရှိသေးတယ်ဝါကဘာမှမရှိပါဘူးအဲ့တော့ဝါကလည်းဘာမှမရှိဘူးဗျစာကလည်းဆိုတော့ဘုကိုပိတ်ရောစာကမတတ်ဘူးအဲ့တော့တခါကြီးဥောပါကနေပြီးတော့နှစ်တိုင်းအခုယဟန်ဝါ6ဝါရပါပြီတစ်နှစ်ကလေးပဲဥပဇင်ချမ်းညာသာသာနဲ့ဥပဇင်ရဲ့ဥပ္ပစ္စေဆရာကိုမှန်လားပါဗျာတပည့်တော်ဟာဖြင့်ချမ်းညာသာသာဟာဖြင့်တပည့်တော်စာလည်းမတတ်လို့ပရိတ်တော်မှာအခုယာသာနုဘဝတော်မလုတော့မဖတ်တော့ယာသာနုဘဝတော်မလုတော့ပရိတ်တွေဆိုတာကတော့ဒီမဲ့သီလဝေးရော၅ပါးသီလအခုထက်ဒီမပေးတော့ဘာကြောင့်လဲတဲ့စာလုံးမသိလို့မဖတ်တတ်လို့ကောင်းကောင်းအဲ့တော့ဒါကြောင့်မလို့ဥပမာကလည်းနှစ်တိုင်းဟာယဟန်တဝါရတော့အဲ့ယဟန်တဝါမှာဝါဆိုလိုက်တဲ့အချိန်ကမှအဲ့ဒီမှာချမ်းသာပြီတဝါရပြီးတော့သာသနာကြီးကအလို့သူ့အလို့အတယောက်ဖြစ်လာလို့ဥပဇင်မှာတရားရင်းလိုက်ပြီးဟောရပြောရပြေဆောင်ရဥပဇင်ဓမ္မကတိကပုဂ္ဂိုလ်လည်းမဟုတ်ပါဘူးဓမ္မကတိကပုဂ္ဂိုလ်လည်းမဟုတ်ပါဘူးလို့စာမတတ်ပါဘူးလို့အဲ့ဒီတော့ဥပဇင်ဟာငခိုးလုံးကလည်းသူများဖို့ရဲ့လို့မပါခဲ့ပါဘူးသူများဖို့ဆိုတာလုံးဝမပါဘူးကိုဟာကိုသံဝေကဖြစ်ပြီးတော့လူသေးရင်သိမသိတရားရဆိုပြီးတော့ကြောက်လန့်ပြီးတော့လုတ်တဲ့တရားပါပဲ။သူများဘုမပါခဲ့ပါဘူး။အဲ့တော့ဒါကြောင့်မလို့အခုမောကောင်ဓမ္မယုံကြီးမှလာတဲ့ဒဂါရကမတွေယောဂီပုဂ္ဂိုလ်တွေပရိယပရိပပရိဝေဒသာသနာ၃ရက်ရှိပါတယ်။ပရိယသာသနာပရိပသာသနာပရိဝေဒသာသနာသာသနာ၃ရက်ရှိတဲ့အ ਨੇ ကပရိယသာသနာမှာတော့ဥပဇင်းတို့ဟာတော့ဘူပိတ်ခဲ့တယ်။ဘာမှမသိဘူး။အခုတည်းကဒီမှာဘောဓိဝါဗုဒ္ဓတောင်မညွတ်တော့မရဘူး။ဘောဓိဝါဗုဒ္ဓတောင်မလုတော့ဘူး။ရမင်္ဂလာဆိုတာတော့ဒီမှာမေ့တယ်။အနော်သာမတတ်တယ်တတ်တယ်မပြောနဲ့လို့မိဘလုတဲ့လူကနေပြီးတော့ကြောင်းထားတယ်။လေးနှစ်သားကနေပြီး14နှစ်အထိထားတယ်။10နှစ်လုံးလုံးထားတယ်။ကာကြီးကာသာကက်ကနေပြီးတော့ထွက်ကြည့်ပြေးတာ။အဲ့ရောစာနဲ့များပါရမီမပါခဲ့လို့လားတော့မပြောတတ်ပါဘူးအဲ့တော့စာမတတ်ပါဘူးလို့အဲပရိယသာသနာမှာတော့ဥပဇင်ဟာဘာမှမသိခဲ့ပါဘူးအဲ့တော့ပရိယသာသနာပฏิပသာသနာပฏิဝေဒသာသနာဒီထဲမှာဒဂါရကမတွေပညာရှင်ပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေလည်းပါလိမ့်မယ်ပရိယကျွန့်ကျည်တဲ့ပုဂ္ဂိုလ်ကြီးတွေပါပါလိမ့်မယ်ဥပဇင်ကဖယားအသိကိုဖယားပညာတော်ထားတဲ့ဖယားသားရဲ့အသည့်တွေကိုမသိလို့ပါလို့ဒဂါရကမတွေကနေပြီးတော့အဲပညာရှင်ပရိယပညာရှင်တွေပုဂ္ဂိုလ်တွေကအရှင်ဘုရားဒီလိုခေါ်ရတယ်ဘုရားဒီလိုဆိုရတယ်ဘုရားလို့ပ ပရိယပညာရှင်ပုဂ္ဂိုလ်တွေလာဆုံးဆုံးမှဩဝါဒပေးလို့ရှိရင်ခလေးလေးဖြစ်ပါသေး။ဥပဇင်ကပရိယမှာဘာမှမသိလို့လာပြီးတော့ဥပဇင်ကြီးရေဒီလိုစာရဆိုတယ်ဒီလိုပညာတတ်တယ်ဒီလိုလေးလာပြောလို့ရှိရင်ဥပဇင်ဆရာပါပဲလို့ဥပဇင်နာခံဖို့အသင့်ပါပဲလို့ဥပဇင်ကအခုနေကမှာဆရာရှားနေပါတယ်လို့ဘယ်ဆရာရှားနေလဲတဲ့ပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေပြောစကားဆိုစကားဥပဇင်ကနားထောင်ပါမယ်လို့ပရိယစာအခုမှသင်ရပါတယ်ဒါကြောင့်ပညာတတ်ကလေးများမှားသွားလို့ရှိရင်ဘွေပြူပါနဲ့လို့ဥပဇင်တောင်းပါပါတယ်ဗျာအဲပရိယသာသနာပฏิပသာသနာပฏิဝေဒသာသနာသာသနာ၃ရက်ရှိတဲ့အနေကပရိယဆိုတာကအကြောင်းတရားပฏิပဆိုတာကအကျိုးတရားပฏิပအကျိုးတရားကအကြောင်းပြန်လိုက်တော့ပฏิဝေဒအကျိုးတရားဒီသာသနာ၃ရက်ဟာဟေတုအကြောင်းအကျိုးပရိစ္ဆာသမုပ္ပါပဲအဲ့တော့ပရိယသာသနာပฏิပသာသနာပฏิဝေဒသာသနာတဲ့သာသနာ၃ရက်ရှိတဲ့အနေကပရိယကသသပฏิပကသသပฏิဝေဒကသသပါသာသနာ၃ရက်ရှိတဲ့အနေဒါကြောင့်မလို့အကြောင်းအကျိုးပြန်လိုက်တော့ပရိယကအကြောင်းတရားပါပရိဝေဒကအကျိုးတရားပါပရိဝေဒအကျိုးတရားကအကြောင်းပြန်လိုက်တော့ပฏิပအကျိုးတရားကအကြောင်းပြန်လိုက်တော့ပရိဝေဒကအကျိုးတရားပါဟောကလာသုံးပါဒီတိုင်းသွားတယ်ဒါကြောင့်ပရိယသာသနာပฏิပသာသနာပရိဝေဒသာသနာသာသနာ၃ရရှိတဲ့အ낵ကလည်းအဲအကြောင်းကြောင့်အကျိုးပါပဲဟောခန္ဓာမှာရှာလိုက်တဲ့အချိန်ခါမှာလေးပဲယုံနာတို့ဤတဘာဝတရားတွေကဖြင့်လေအကြောင်းနဲ့အကျိုးရှိပါပဲလို့ဟဲ့ဘယ်အကြောင်းနဲ့ဘယ်အကျိုးလဲတဲ့လောကကြီးမှာဖြစ်ပြနေတဲ့ယုံနာတဘာဝလက္ခဏာသဘောတရားသာမြင်ညလက္ခဏာဟာနာအကြောင်းကြောင့်ယုံအကျိုးဖြစ်နေပါတယ်လို့ဟဲ့နာအကြောင်းကြောင့်ယုံအကျိုးဖြစ်နေတာဒီယုံနဲ့ဒီနာဟာအကြောင်းကင်းလို့အကျိုးတရားမဖြစ်ပါဘူးလို့အဲဒီယုံကြီးဟာအခုဖြစ်နေတဲ့ယုံတရားကြီးဟာအဲခန္ဓာ၅ပါးဟာဘယ်ခန္ဓာလဲတဲ့ဘုရားကလည်းအထင်ရှားကြီးဟောထားပါလေဘယ်လိုဟောထားလဲတဲ့ဖြီးတဲ့မင်းတို့ခန္ဓာ၅ပါးကိုမြင်အောင်ကြည့်တဲ့ခန္ဓာ၅ပါးခန္ဓာမှာမြင်လားမြင်အောင်ကြည့်လို့ရှိရင်တဲ့သဘောပေါက်လာပါလိမ့်မယ်တဲ့ခန္ဓာ၅ပါးကိုမမြင်ကြလို့တဲ့ခန္ဓာ၅ပါးကိုမသိကြလို့တဲ့ခန္ဓာ၅ပါးမမြင်မသိကြလို့တဲ့ခန္ဓာ၅ပါးကိုစွဲကြတယ်တဲ့တကယ်ရှားရင်တကယ်ရပါတယ်ဒါကြောင့်မလို့ဒကာဒကမများလည်းအသိပေးပါတယ်ဥပဒေဥပဇင်ကတော့အလုတ်သမားအပြောသမားမဟုတ်ဘူးယ။အလုတ်သမားတော့အလုတ်လုံးမှကြိုက်တယ်။အပြောသမားကတော့ပြောတာပဲရှိတယ်။အဲ့ဒီတော့အပြောသမားအလုတ်သမားဆိုတာနှစ်ဌာနရှိတယ်။သမုဒိသစ္စာ၊သမရမသစ္စာ။အဲနှစ်နယ်ရှိပါတယ်။အဲ့ဒီတော့နှစ်နယ်ရှိတဲ့အ낵ကဥပဇင်ကတော့ပရိယသာသနာမှာတော့ဥပဇင်မသိရပါဘူးလို့။ပฏิပတ်သာသနာ၊ပฏิဝေဒသာသနာကိုခန္ဓာကကိုရှာထားတဲ့တရားတွေကတော့စိတ်ကလေးတွေကတော့ဘုရားစိတ်ပဲဟောပါလေ။ဒီကလေးတွေကတော့ပရိယပရိပပရိဝေဒသာသနာ300ရှိတဲ့အ낵ကပရိပတ်နယ်ပယ်အတွင်းမှာခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ကစိတ်ကလေးတွေဖြစ်ပုံမှာတော့အခုသိပါလေပရိပတ်သာသနာပရိဝေဒသာသနာဒီသာသနာနှစ်ယောက်ကတော့စိတ်ကလေးတွေဖြစ်ပုံမှာဖြင့်အချာထားအခုသိဘာကြောင့်လဲကိုယ်စိတ်ကလေးကိုစစ်လို့ပါလို့ကိုယ်စိတ်ကလေးကိုစစ်တော့အခုသိတာပေါ့စိတ်ကလေးဟာဘယ်လိုဖြစ်တယ်ငါစိတ်ကဘယ်လိုဖြစ်နေတယ်လဲအတိနဲ့အမြဲတမ်းတလစီကြီးကိုကတ်ထားလိုက်တော့ခန္ဓာကိုသုံးသပ်လိုက်တဲ့အချိန်ကစိတ်ကလေးတွေဖြစ်ပုံကမျက်စိဘောက်ကနေပြီးအသိရှိတာဘုရားကတော့အတိတလုံးအမြတ်ဆုံးနဲ့တရားဆိုတာကတော့တခါတော့မှများလောကီလောကုတ်တရားနှစ်ဌာနရှိတယ်လောကီပြောမှလည်းလောကုတ်တရားသဘောပေါက်အဲဒီတော့တရားဆိုတာသူတရားမှန်တယ်ငါတရားမှန်တယ်ဒီလိုမဟုတ်ပါဘူးသဘောပေါက်သွားဖို့အရေးကြီးပါတယ်ဒါကြောင့်မလို့လောကီမှလည်းသွားလာပြီးနေကြတယ်အဲဘယ်လိုသွားလာနေကြလဲတဲ့ရှိကျင်သွားတဲ့ပုံကိုရှိပါလေ။ဆိုက်ကားလေးနဲ့သွားတဲ့ပုံကိုရှိပါလေ။ဘုံဘိန်ကားနဲ့သွားတဲ့ပုံကိုရှိပါလေ။ဘတ်စကားနဲ့သွားတဲ့ပုံကိုရှိပါလေ။လော်လီနဲ့သွားတဲ့ပုံကိုရှိပါလေ။ကားကြီးအကြီးဆုံးကြီးနဲ့သွားတဲ့ပုံကိုရှိပါလေ။ကားတော့မခေါ်တော့။အကြီးဆုံးကြီး။အဲအဲ့ဒီကားတွေနဲ့သွားတာအများကြီးရှိပါလေ။ကျုပ်တို့တော်မှာတော့တက္ကရာကမများ။ဂုံကြောင်လည်းသွားတယ်ဗျ။ဆက်ဘိန်းနဲ့လည်းသွားတယ်ဗျ။ကျလဲနေလဲသွားတယ်ဗျလောကီမှာသွားနေကြတဲ့ပုံကိုတည်းကအမျိုးမျိုးဘုံဘုံသွားကြပါတယ်လို့အဲမြစ်ကြီး90မြင့်ငယ်900မြစ်ကြီး90တဲကရေဟာသမုတ်တရားတဲ့ဆင်းရင် तू ကလှစ်မြန်ပါတယ်မြင့်ငယ်900ကရေကဘယ်ကိုဆင်းရမလဲမြစ်ကြီး90တဲကိုဆင်းရပါတယ် မြစ်ကြီးငါးတွယ်တဲ့ရောက်တဲ့အခါမှာတထောင်နာရမြစ်ကြီးငါးတွယ်ကနေပြီးတော့သမုတ်တရားပင်နဲ့ဆင်းရပါလေလို့ဒါကြောင့်မလို့တရားဆိုတာကတော့သူတရားမှန်တယ်ငါတရားမှန်တယ်ညင်းဖို့လည်းမလိုပါဘူးလို့ဘာကြောင့်လဲတဲ့အကုန်တရားကြီးပဲတရားကြီးဆိုတော့အခုရန်ကုန်မြို့ကြီးမှာသွားလာနေတဲ့ခရီးသွားနေတဲ့ပုဂ္ဂိုလ်တွေကအခုပြညာအထုတ်နေတဲ့ပုဂ္ဂိုလ်ဟာဒီလည်းခရီးသွားနေတာပါပဲသွားတဲ့ပုဂ္ဂိုလ်တွေအဲဒီတော့ခရီးဟာသွားနေတဲ့ပုဂ္ဂိုလ်ဟာလေနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်သင်္ဘောနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ယထာနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်စပိန်နဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်မြင်းလယ်နဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ဆိုက်ကားနဲ့သွားတဲ့ပုဂ္ဂိုလ်ရှိတယ်ဒီလိမြင်းလယ်ရဲ့ဆိုက်ကားရဲ့ချီခြင်းရဲ့မော်တော်ကားရဲ့ယထာရဲ့သင်္ဘောရဲ့ဒီဟာဒီတက်သွားတာကဘယ်ဟာကအရင်ရောက်မလဲဥပမာတလောလေးကနောက်လာတော့ကရန်ကုန်မင်္ဂလာတုံးလေးစိတ်ကနေပြီးတော့လေရင်များနဲ့ဒဝဲကိုကြွားသွားပြီဆိုတော့တနာကြီးကြောကြောနေနဲ့ပဲဒဝဲမြို့လေးစိတ်ကိုရောက်သွားတယ်ဘာကြောင့်လဲလေရင်များကတဲမြန်နေဗျလေရင်များကမြန်အဲ့ဒီတော့ရောက်တော့လေရောက်တာပဲတဲ့လေနဲ့သွားလဲပဲဒဝဲရောက်တယ်သင်းမောနဲ့သွားလဲဒဝဲရောက်ကားနဲ့သွားလေဒဝေရောက်ယထာနဲ့သွားလေဒဝေရောက်လင်းရင်ပြန်ကမြန်နေဗျဥပဒေသွားတာပြောတာနော်အဲ့တော့လောကီလောကုတ်တရားနှစ်ဌာနရှိတယ်နဲ့ကလောကီပြောမှပါလေပရမလောကုတ်တရားနယ်ပယ်မှာသိအဲ့ဒီတော့ခကြီးကတော့သွားနေတာပါပဲဒါကြောင့်လို့ခရီးကလည်းဟောထားတယ်ဘယ်လိုဟောထားလဲအကုန်လုံးတရားကြီးပါပဲလို့အကုန်လုံးတရားကြီးတော့ခရီးကအသိတခါပြန်ဟောပြန်ဘယ်လိုဟောပြန်လဲအသိအသိဆိုတော့မဲလို့သိရမှာတော့ဘုရားကတကား6ပေါက်အာယု6ပါးမင်းအသိအသိလို့ဟောတာတော့ဘုရားကဘယ်လိုဟောလဲမြင်တဲ့အပေါ်မှာလည်းအသိနဲ့မြင်ကြားတဲ့အပေါ်မှာလည်းအသိလေးနဲ့ကြားနားတဲ့အပေါ်မှာလည်းအသိလေးနဲ့နားစားလိုက်တဲ့ရတာအပေါ်မှာလည်းအသိလေးနဲ့စားထိလိုက်တဲ့အတွေ့လေးနဲ့အသိလေးနဲ့ထိသိလိုက်တဲ့စိတ်ကလေးနဲ့အသိလေးနဲ့သိညိုတာလည်းအသိလေးနဲ့ညိုပေါက်တာလည်းအသိလေးနဲ့ပေါက်လှမ်းတာလည်းအသိလေးနဲ့လှမ်းထိုင်တာလေအသီးလေးနဲ့ထိုင်အိတ်လိုက်တာလေးလည်းအသီးလေးနဲ့အိတ်အကုန်လုံးအသီးကြီးဘုရားဟောတယ်အဲ့တော့စာလိုဆိုလို့ရှိရင်ဖြင့်ဘွာတော်၎င်းလျောင်းတော်၎င်းအိတ်တော်၎င်းအသီးကြီးပဲဆိုတော့ဟောအသီးကြီးဘုရားကဟောတာတော့ဘာသိကြမလဲအသီးကိုတခါလိုက်ပြန်ဒါတက္ကရာကမများဦးဇင်းကစိတ်စစ်ထားတော့စိတ်ကလေးတွေကိုနားကြစိတ်ဟောပါဦးဇင်းကအဲ့တော့စိတ်စစ်ထားတော့စိတ်ကလေးတွေအကုန်သိပြီးတော့အဲ့တော့ဒကာဒကာမများလည်းတော့ကိုသဘောပေါက်သွားအောင်အဲ့တော့ဘုရားကဒကာ6ပေါက်ကအာယုံ6ပေါက်အကုန်လုံးအသိကြီးပဲတဲ့အဲ့တော့တရားကရောတဲ့အကုန်လုံးတရားကြီးပဲတဲ့ဒကာ6ပေါက်အာယုံ6ပေါက်ဘယ်လိုဟောတာလဲဘုရားကမြင်တာလည်းတရားကြားတာလည်းတရားနားတာလည်းတရားစားတာလည်းတရားထိတာလည်းတရားသိတာလည်းတရားထိုင်တာလည်းတရားလှမ်းတာလည်းတရားအိတ်လိုက်တာလည်းတရားယိုတာလည်းတရားပေါက်တာလည်းတရားအကုန်တရားကြီးလေအဲ့တော့တခါသဘာဝခွဲလိုက်ပြန်တော့မြင်တာလဲအရှင်ပရမကြားတာလဲအတံပရမနာတာလဲအနာပရမစားတာလဲရတာပရမထိတာလဲအတွေ့ပရမသိတာလဲဓမ္မပရမအကုန်လုံးပရမကြီးပဲအဲ့ဒီပရမသဘောပေါက်သွားပြီဆိုလို့ချင်းပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသူတရားမှန်တယ်ငါတရားမှန်တယ်ညင်းဖို့မလိုပါဘူးဘာကြောင့်လဲအရေးကြီးဆုံးအချက်ကအယူမှအမှမှအစွဲမှမိစ္ဆာဒိဋ္ဌိပြုတ်သွားဖို့အရေးကြီးပါလေ။အဲ့တော့မိစ္ဆာဒိဋ္ဌိပြုတ်မှသာလေအပေတကားဖိတ်ကြ။အဲ့တော့မဟုတ်လို့ရှိရင်မိစ္ဆာဒိဋ္ဌိမှမပြုတ်လို့ရှိရင်လူဆယ်သိန်းသိလူတယောက်ဖြစ်။ဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိမှမပြုတ်ခွင့်။အဲ့ဒီတော့အရေးကြီးဆုံးအချက်ကအဆင်းပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အတန်ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အနံ့ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့ရတာဤရုပ်ပေါ်မှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အတွေ့ဘောမှာမိစ္ဆာဒိဋ္ဌိပြုတ်ဖို့ဓမ္မဘောမှာမိစ္ဆာဒိဋ္ဌိပြုတ်ဖို့အဲ့ဒီမိစ္ဆာဒိဋ္ဌိပြုတ်မှအပေတကားပိတ်ကြမယ်အပေတကားပိတ်မှနိဗ္ဗာန်တကားဝင်ရမယ်အဲ့ဒီတော့ဒကာဒကာမများလည်းပဲအတိစိတ်လို့ဘုရားကဟောထားတော့ဒါကြောင့်မလို့တရားဆိုတာအမြင်ဘောမှာမြင်တာနဲ့လည်းသောတာပန်တည်နိုင်တယ်ပြညာပြောမှာပရမတ်ပေါ့လားသောတာပန်ဆိုတာပြညာပြောတာနော်အဲဒကာဒကာမများသဘောပေါက်အောင်လို့တချို့ကပြောလို့ပြောတာရှိတယ်ဘယ်လိုပြောလို့ပြောတာရှိလဲကိုရထားတဲ့ကိုသိကိုသိထားတဲ့စိတ်တွေပြောမှာဗျာတရားကောင်မများရတချို့ကတော့ပြောလို့ပြောတာရှိတယ်ဒီလိုမပြောကောင်းဘူးလို့ဒီလိုဆိုတယ်ဖခင်ကပြောထားတယ် ဥပဇင်းသိင်ဆင်းနေတာတရားကမာမြတ်ဘယ်လိုပြညတ်တော်ထုတ်လိုက်သေးလဲသိင်ဆင်းတော့ဥပဇင်းစေအဲ့ဒါဥပဇင်းဆုံးမတဲ့ကမောဟာသာဆရာကလူတို့ကာမပဋ္ဌလွန်မြောက်သွားတဲ့ဇန်တရားမေတ္တရားဖို့တရားတဲ့မပြောအောင်ဘယ်လိုမပြောရတာတုံးလဲတရားတော်မတွေကိုဂုံတွေပကာသနာတွေလိမ့်လေစီပြားပြီးတော့မပြောနဲ့ဟောဒီတစ်ချက်ရှိသွယ်ဝိုက်ချင်းနဲ့စကားမပြောအောင်လေသွယ်ဝိုက်ချင်းလိမ့်လေလှေပြားပြီးတော့မပြောအောင်ဒါနဲ့မလိမ့်ရင်ရောဒီတစ်လုံးတစ်ခါလာပြန်မလိမ့်ရင်ရောတဲ့မလိမ့်ရင်တော့ပြောပေါ့လိမ့်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒါသရုပ်ထသိက္ခာဘုတ်တဲ့ဖခင်ကပြညတ်တာဒါလိမ့်ပြောမှာဆိုလို့အဲ့ဒီတော့ဇာမက်ဖို့တရားကိုတဲ့ကာမအဲကုသိုလ်ကာမပဋ္ဌလွန်မြောက်သွားတဲ့ဇန်တရားမေတ္တရားဖို့တရားကိုမပြောရဘူးတဲ့လိမ့်လေလှည့်ပြပြီးတော့လိမ့်မပြောနဲ့လိမ့်မပြောနဲ့ဆိုလို့ရှိရင်မှန်လို့ရှိလို့ရှိရင်ပြောတော့ရောဘာဖြစ်တယ်လဲတဲ့အနော်ဒီစိတ်တွေခေါ်လိုက်တော့လူတို့ဤကုသိုလ်ကာမပဋ္ဌမြောက်တဲ့စိတ်တွေလွန်မြောက်သွားတဲ့စိတ်တွေဟောရင်ရောအပြစ်ရှိမလားတဲ့မှန်တာပြောတာလိမ့်တော့မပြောဘူးလိမ်ပြောလို့ရှိရင်တော့အဲ့ဒါမှဒုက္ခဖြစ်ပြီလိမ်မပြောဘူးအဲ့ဒီတော့ဒကာဒကမများလည်းသဘောပေါက်ဖို့ကအခုဟာလောကကြီးမှာဖြစ်ဖြစ်နေကြလို့သဘာဝသဘောတရားကိုလက္ခဏာကိုပြောခြင်းလို့ဒကာဒကမများစိတ်တွေကိုပြောခြင်းလို့ဒါကြောင့်မို့တချို့ကတော့ဒီစိတ်တွေဟောလိုက်တဲ့အချိန်ကအာဇန်တရားဟောမေတ္တရားဟောဘုရားဟောအာသရုတ်တသိက္ခာဘုတ်လို့ဒီလိုပြောနေပြောတာရှိပါတယ်ဒါကြောင့်မို့လို့ဥပဇင်းကဒကာဒကမတွေကလည်းအခုရှိတုံးရှိကဆိုလို့ကျေဥပဇင်းကလည်းဘုတော်ကကို့ဖို့ကိုလောက်လာတာပါလို့ကိုယ်ကိုကိုလောက်လာတော့သာသနာဤအချိန်ကြောင့်နောက်ပိတ်ဆုံးသာသနာအချိန်ကြောင့်ပေါ်လို့ဒါလည်းအခုပွင့်လင်းလာခြင်းကြောင့်မို့လို့ဥပဇင်းကတရားငကိုတော့ကတရားဟောဖို့တရားပြဖို့ဒီလိုမရှိခဲ့ပါဘူးစိတ်တွေကိုဖို့ကိုလောက်လာတာသူများဖို့မပါခဲ့ပါဘူးအဲ့ဒီတော့အခုသာသနာကြီးကနောက်ပိတ်ဆုံးသာသနာကြီးမှာပွင့်လာတဲ့အချိန်ခါကျတော့ဒကာဒကမတွေကနေပြီးတော့အရှင်ဘုရားတပည့်တော်တို့သို့ဆုံးမဩဝါဒဝိပဿနာဉာဏ်ဒီဝိပဿနာစိတ်တွေပြအောင်သို့ဆုံးမဩဝါဒပေးပါဗျာဆိုပြီးတော့ပင့်ဆောင်လို့လာပြီးတော့တရားဒဂမများအသိညာနေကဘာလာသတ်တဲ့တဲ့ကစိတ်ရိုက်စိတ်ယုံမာတွေဖြစ်လာတဲ့စိတ်တွေဟာဖြင့်သို့ဆုံးမဩဝါဒပေးပါဗျာဒီလိုဆိုလို့အဲဘယ်နည်းမြေတွေတရားလိုက်ခေါ်ရတဲ့တတော်လေးကအဲတဝဲကပြန်လာသွားတဝဲမျိုးကပြန်လာရင်အဲကြောင်းမှာဘလောက်နားရလဲလင်းငါရဲ့ပဲနားရပြီးတော့အင်းမမျိုးကြီးကိုသွားဟောရအင်းမမျိုးကြီးကနေပြီးတော့အခုရန်ကုန်မျိုးကြီးမိုးကောင်းအခုဟောရအခုမိုးကောင်းကနေပြီးတော့အခုအဲငားရပဲနားပြီးတော့မြောက်ဥက္ကလာပါဟောသုံးရဟောရအောင်မယ်ဘာကြောင့်လဲတဲ့ဥပဇင်းဟာကြောင်းကူမှာအဲခြေကြီးတွေလည်းရှိပါတယ်ဝါရော50ဝါရော40ကျော်တွေဝါရော30ကျော်တွေအဲပိတက6ချားတဲ့ပုဂ္ဂိုလ်ကြီးတွေရှိပါတယ်အဲဥပဇင်းကလည်းပရိယမကျွန့်ကျေတော့ဒီဆရာတော်ကြီးတွေကနေပြီးတော့ဟေးဥက္ကထအဲစားလို့ကဒီလိုဆိုတယ်အဲမေခန္ဓာကဘယ်လိုမြင်တယ်လဲဆိုတော့မှန်လားပါဗျာတပြည့်တော့ခန္ဓာကနေပြီးတော့စိတ်တွေဖြစ်ပုံတွေဟာအတိတ်စိတ်ကပြစ္ဆုတ်ပန်စိတ်ကအနာဂတ်စိတ်ကအမြင်ပေါ်မှာလဲအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အသံပေါ်မှာလဲအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အနံ့ပေါ်မှာလဲအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်ရပါအိရုပ်ပေါ်မှာလဲအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အတွေ့ရုပ်ပေါ်မှာလဲအတိတ်စိတ်ပြစ္ဆုတ်ပန်စိတ်အနာဂတ်စိတ်အဲဓမ္မပေါ်မှာလည်းအတိတ်စိတ်ပြစ္ဆုတ်ပန်းစိတ်အနာဂတ်စိတ်တပြည့်တော့အတိတ်စိတ်လည်းမရှိပါဘုရားပြစ္ဆုတ်ပန်းစိတ်လည်းလွတ်နေပါပြီဘုရားအနာဂတ်စိတ်လည်းလွတ်နေပါပြီဘုရားအဲ့ဒီလိုတကား6ပေါက်ကအာယုံ6ပါးကပြင်အသင်းရဲ့အသံရဲ့အနရဲ့ရပါရဲ့အတွေ့ရဲ့ဓမ္မရဲ့အဲ့ဒီတကား6ပေါက်ကအာယုံ6ပါးအတိတ်လည်းမရှိတော့ပါဘုရားအနာဂတ်လည်းမရှိတော့ပါဗျာပြစ္ဆုတ်ပန်းလည်းမရှိတော့ပါဗျာအတိတ်အနာဂတ်ပြစ္ဆုတ်ပန်းကာလသုံးပါးလွန်မြောက်တဲ့ဝိမု ക്തി ဖြစ်နေပါပြီဗျာဒီလိုပြောရတယ်ဗျာလို့ကိုရထားတဲ့တရားကိုပြောတာမှန်တာပြောတဲ့ဥစ္စာပဲသရုပ်ထသိက္ခာပုံများရှိသေးလားဆရာတော်ကြီးတွေကမေးလို့ပြောရဆိုရပါတယ်လို့ဥပဇင်းကဒါကြောင့်မလို့ပညာကရှိကထွက်တယ်နောက်ကပရမသစ္စာလိုက်ဘာကြောင့်လဲတဲ့ဥပဇင်းကဘာကြောင့်လဲတဲ့ပညာကကြီးကထွက်တယ်နောက်ကပရမသစ္စာလိုက်တော့ဥပဇင်းတို့ပေါ်ပြီနေမြင်မှာသာသနာတန်ရှင်းရေးဆိုတာလည်းရှိပါတယ်။သံဃာတော်အရှင်မြတ်များကြီးခြေကြီးဝါကြီးတွေမှာသံဃာတော်တစ်ထောင်ဆိုတာကရှေ့ကပညာထွက်ထားပါတယ်လို့။သာသနာတန်ရှင်းရေးတဲ့။ဟောသာသနာတန်ရှင်းရေးဆိုတဲ့ဥစ္စာကြီးစည်းဝေးလုပ်ပြီးတော့သံဃာတွေကတစ်ထောင်လောက်ရှိတယ်။ဥပဇင်းတော့မရောက်ပါဘူးဥပဇင်းကုန်းနဲ့အနေနဲ့ဥပဇင်းကုနာကိုလာပြီးတော့စိုက်ပျိုးယုံကြီးကိုတခါတည်းကိုမန်တက်ကြီးအကြီးကျယ်ထိုးပြီးတော့အစိုးရမင်းများကနေပြီးတော့သာဝရတန်ရှင်းရေးဆိုပြီးတော့လှုပ်။အခုကဥပဇင်းက
ရှိတာပညာကတော့ထွက်သွားပါပြီတော့အခုကနောက်ကနေပြီးတော့ဥစဉ်ကနေပရမတ်ကျင်ရတော့ဘာလဲတဲ့အသိတွေရှင်းတာပြောတာကဘာလာဇန်တည့်ရတဲ့ကစိတ်ရိုက်စိတ်ယုံမာတွေဖြစ်ပြနေတဲ့စိတ်တွေဟာကိုအဲ့ဒါသဘာဝစိတ်ဖြစ်သွားအောင်တရားပြတရားဟောတရားပြတဲ့ပုံကဘာလဲတဲ့ကဘာလာဇန်တည့်ရတဲ့ကစိတ်ရိုက်စိတ်ယုံမာတွေဟာဖြင့်တရားပြတဲ့ဌာနတွေဟာဘာလဲတဲ့စိတ်တသသေးယုံမြကဘာလာဇန်တည့်ရတဲ့ကဘယ်စိတ်တွေကိုဆုံးမပေးနေတယ်လဲတဲ့လောဘစိတ်ဒေါသစိတ်မောဟစိတ်အဲ့ဒီစိတ်တွေဆုံးမပြီးတော့ဒီစိတ်နဲ့အဲဒီစိတ်မဖြစ်အောင်လောဘစိတ်မဖြစ်အောင်ဒေါသစိတ်မဖြစ်အောင်မောဟစိတ်မဖြစ်အောင်မာမာနစိတ်တွေမဖြစ်အောင်အဲ့ဒီစိတ်တွေကတရားဌာနတွေမှာဒီစိတ်တွေကိုဆုံးမနေတဲ့စိတ်အဲ့ဒါကြောင့်မလို့စိတ်တစားသေးယုံစိတ်တစားသေးယုံကြီးတနေ့လည်းဥစဉ်တို့ကူမှာလဲအဲသံဃာတော်အရှင်များများ30ကျော်ဖြည့်ကြီးဝါကြီးတွေသီလရှင်တွေယောဂီပုဂ္ဂိုလ်တွေဟာစိတ်တစားသေးယုံကြီးဖြစ်လို့စိတ်တွေကိုအတိတ်ကာလတုန်းကပြုကျင့်လာတဲ့စိတ်တွေဟာကဘာလာဆန်းတရတဲ့ကစိတ်တွေဖြစ်လာတဲ့စိတ်တွေဟာလောဘစိတ်ကေဒေါသစိတ်ကေမောဟစိတ်ကေမာနစိတ်ကေအဲ့ဒီစိတ်တွေကိုပြုပြင်ပြီးတော့စိတ်တွေပြင်ပေးနေပါတယ်လို့။ဘာကြောင့်လဲတဲ့ကဘာလာဆန်းတရတဲ့ကဒီစိတ်တွေဖြစ်ခဲ့တာကိုဒါကြောင့်မို့ဘုရားကလည်းအသိဟောပါတယ်လို့။အသိကိုဒါကြောင့်မို့တရားတော်မှာများအဲအသိပဲဟောပါမယ်လို့ဥပဇင်ခန္ဓာကိုတွေ့ထားတဲ့စိတ်တွေဖြစ်ပုံတွေဟာကိုသိစိတ်ကလေးတွေဟာပြင်ဘယ်လိုစိတ်ကလေးတွေဖြစ်ပုံလဲအဲ့တော့ဘုရားကဟောထားတာစိတ်ပဲဟောပါတယ်လို့အဲ့တော့စိတ်ပဲတရားဓမ္မများဖောက်တယ်ချာအဲ့တော့ဒီကနေ့ညတော့လောကီလောကုတ်တရားနှစ်ဌာနရှိတယ်ဒီကနေ့ဟာလောကုတ်တရားဇာပွဲကြီးပေါ့ဗျာအဲလောကုတ်တရားဇာပွဲကြီးဒီကနေ့တော့ပညာလို့ပြောတာနော်လောကုတ်လောကီကြိုက်တဲ့ပုဂ္ဂိုလ်နဲ့လောကီဇာပွဲသွားလောကုတ်တရားဇာပွဲကြိုက်တဲ့ပုဂ္ဂိုလ်နဲ့လောကုတ်တရားဇာပွဲလားအဲ့တော့လောကီလောကုတ်တရားနှစ်ဌာနရှိတယ်အခုလည်းပဲရွှေမန်းတင်မောင်းတို့စိန်အောင်မင်းတို့ဘိုင်စကုတ်တို့ဆိုတာဒါလည်းလောကီဇာပွဲပေါ့ပြောပေါ်ရှင်ဘွယ်ဒီတခါတည်းကိုတကကြီးရတယ်အခုလည်းပဲအဲတရားဌာနတရားဘွယ်ကြီးပါပဲတရားဘွယ်ကြီးပါလေတဲ့လောကုတ်တရားဇပ်ဘွယ်ကြီးဟူပြအဲလောကုတ်တရားဇပ်ဘွယ်ပါပဲဒါဒီကနေ့ဖို့မှာအစပဲအဲ့တော့လောကုတ်တရားဇပ်ဘွယ်ကြီးဒီကနေ့အစလေးဖြစ်ပါလေလို့အဲလက်ဖြင့်ကတညတပည့်ခါတညတနင်္ဂနွေနေ့နေ့ကင်းအဲတနင်္ဂနွေနေ့ညဟောလေးဌာနလေးချီဥောပါငားတယ်ဗျဥဒင်းကိုဒီသာသနာမှာအရှင်ဘုရားတဲ့သူကလောဘကအနံ့ကြီးတဲ့ပုဂ္ဂိုလ်ဗျ။ဘာကြောင့်လဲတဲ့ဥပဇင်ကတနင်္ဂနွေနေ့ဘယ်တော့မှမပေးဘူး။ကျောင်းမှာအနုထေကြီးဝါကြီးတွေတရားကပြနေရတာကိုပြနေတော့ဟောအခုဥပဘာကတခါတည်းပိတ်ချဘယ်လိုပိတ်ချလဲလို့ဆိုတော့စနေအဲတောက်ကြစနေတနင်္ဂနွေပါဆိုတော့လုပ်ပြရတာတော့လက်လျှော့လိုက်ရတယ်။ဟောတနင်္ဂနွေနေ့နေ့ကင်းမှာတရားပွဲတောင်းဟောလေးကြီးဖြစ်တယ်ဗျ။အဲဒီတော့ဥပဇင်တရားသပိသဖြစ်တော့အခုတရားသပိသဖြစ်တော့ဥပဇင်ကဒီမဲ့ရောမှာသူ့လို့အခုပြန်ပြီးတော့ဒီမဲ့လေးကြီးခံရတယ်။အဲ့ဒါဒဂရမများရဲ့ဦးဇင်ဟာဒဂရမများစိတ်ကလေးတွေကိုအခုကပြောပါတော့မယ်လို့ဟောပါတော့မယ်လို့အကျင့်တွေကနေပြီးတော့ဒါကြောင့်မလို့တရားဆိုတဲ့ဥစ္စာကသူတရားမှန်တယ်ငါတရားမှန်တယ်မဟုတ်ဒီလိုမဟုတ်ပါဘူးခုနကဟောခွာတယ်မြေကြီးငါသွဲမြေငငါရစီစင်းတဲ့ရေကသမုတ်တရားရောက်ကြပါပဲလို့သဘာဝကျသွားဖို့အရေးကြီးပါတယ်လို့အဲတချို့တော့လည်းပြညတ်ကြီးတင်းတယ်ပရမသဘောမပေါက်ဘူးအဲ့တော့ပရမတ်သဘောပေါက်သွားပြီဆိုရင်ညင်းဖို့မလို့သောတာပန်ပြညာလို့ပြောတာနော်သောတာပန်သောတာပန်ညင်းဖို့လိုသေးလားမလိုပါဘူးအဲ့တော့သရဂံသရဂံညင်းဖို့လိုသေးလားမလိုပါဘူးအနာဂံအနာဂံကာမကိလေသာပယ်သတ်တဲ့ပုဂ္ဂိုလ်ချင်းပုဂ္ဂိုလ်ချင်းညင်းဖို့လိုသေးလားမလိုပါဘူးတကား6ပေါက်ကအာယုံ6ပါးမျက်စီကမျက်စီတကားနားတကားနှာခေါင်းတကားဗဇာတကားကိုယ်တကားမနောတကားတကား6ပေါက်ကအာယုံ6ပါးယောစီချင်းကိလေသာအာဘဝကုန်ခန်းနေတဲ့ပုဂ္ဂိုလ်ချင်းညင်းဖို့လိုပါသေးလားညင်းတာကတော့ဘာလဲတဲ့ညင်းတဲ့ပုဂ္ဂိုလ်တွေကြတော့မသိလို့ညင်းတာပါဗျာသိရင်မညင်းပါဘူးဘာကြောင့်လဲတဲ့သောတာပန်ညင်းသောတာပန်ညင်းဖို့မလိုဘာကြောင့်လဲတဲ့သူလည်းပဲအယူမအမမပြုတ်ထားတယ်ကိုလည်းပဲအယူမအမမဒိမိစ္ဆာဒိဋ္ဌိကြီးပြုတ်ဟိုကလည်းကာမကိလေသာခေါင်းပါဒီကလည်းကာမကိလေသာခေါင်းပါဘယ်လိုမြင်လို့ဘယ်လိုသိလို့ခေါင်းပါဘယ်လိုမြင်လို့မိစ္ဆာဒိဋ္ဌိပြုတ်တယ်ဟောအမြင်ဒီအသိဒီလာလိမ့်မယ်ဗျာစိတ်အဲ့တော့ဝိပဿနာယောဂီပုဂ္ဂိုလ်ဒီစိတ်တွေကိုဘုရားကဟောပါတယ်လို့ဒါကြောင့်မလို့အမြင်ပေါ်မှာလဲသောတာပန်ဖြစ်နိုင်တယ်အသိရှိဘုရားကအသိကြီးဟောတာအဲအခြင်းပေါ်မှာလဲစိတ်တခဏလေးနဲ့သောတာပန်တည်သွားနိုင်တယ်အသံပေါ်မှာလဲစိတ်တခဏလေးနဲ့သောတာပန်တည်နိုင်တယ်အနံ့ပေါ်မှာလဲစိတ်တခဏလေးနဲ့အနံ့ပေါ်မှာကသောတာပန်တည်နိုင်တယ်ယတာဤရုပ်ပေါ်မှာလဲအသိရှိလို့ချင်းညာယတာဤရုပ်ပေါ်မှာလဲသောတာပန်တည်နိုင်တယ်အတွေ့ရုပ်ပေါ်မှာလဲစိတ်တခဏလေးနဲ့အတွေ့ရုပ်ပေါ်မှာသောတာပန်တည်နိုင်တယ်ဓမ္မရုပ်ပေါ်မှာလဲအသိရှိထားပဲဆိုလို့ချင်းအသိမှန်လို့ရှိရင်ဖြင့်သောတာပန်တည်နိုင်တယ်အသိကလဲနှစ်မျိုးရှိပြန်တယ်ဗျာလောကီအသိရဲ့လောကုတ်တရားအသိရံအသိနှစ်မျိုးဥပါဒံအသိရံ ဥပါဒံလွတ်တဲ့အတိယခန္ဓာ၅ပါးဖြစ်နေတဲ့အတိယခန္ဓာ၅ပါးလွတ်နေတဲ့အတိယအတိဘုရားခန္ဓာ၅ပါးပဲဟောတယ်ခန္ဓာ၅ပါးဖြစ်နေတဲ့အတိခန္ဓာ၅ပါးဥပါဒံဖြစ်နေတဲ့အတိခန္ဓာ၅ပါးပေါ်မှာဥပါဒံဖြစ်နေတဲ့ခန္ဓာ၅ပါးဖြစ်နေတဲ့ဥပါဒံဖြစ်နေတဲ့စိတ်ကခန္ဓာ၅ပါးပေါ်မှာဖြစ်နေတဲ့စိတ်ကခန္ဓာ၅ပါးကိုခန္ဓာ၅ပါးကိုလွတ်နေတဲ့စိတ်ကစိတ်ဖျားဟောတာကိုအဲ့ဒါတရားတော်မှာညအခုဟာကယောဂီတွေနည်းနည်းလေးရင့်ရင့်လာတော့အသေးစိတ်ပြီးတော့ဟောရတော့မှာဟုတ်ဗျအဲ့ဒါဟိုတုန်းကတော့ဥပဇင်ကအကျဉ်းစားတက်သဘောကြီးဟောတယ်ဒီတခါကျတော့ပုံကိုယ်တွေပုံကိုယ်တွေရဲ့သိလောက်ပါပြီဆိုပြီးတော့6လက်6ဝါရနေပြီလို့6လက်6ဝါရတော့အဲ့ဒီတော့ဘုရားကခန္ဓာ၅ပါးဟောထားတော့ခန္ဓာ၅ပါးအသေးစိတ်ပြီးတော့ခန္ဓာ၅ပါးဥပါဒါဖြစ်ပုံခန္ဓာ၅ပါးမှာပရိစ္ဆသမုပ္ပါယက်နေပုံခန္ဓာ၅ပါးအတိတ်အနာကပြစ္ဆုတ်ပံလွတ်နေပုံအဲ့တော့ကာလ၃ပါးလွတ်မြောက်သွားပုံအဲ့ဒီစိတ်တွေကိုသေသေချာချာစိတ်ကလေးတွေကိုပြောပြပါမယ်လို့ကိုယ်ကိုခန္ဓာကိုရှားတာလို့သိတာဟောကိုယ်ခန္ဓာကိုရှားမှသိမှာကိုစိတ်တွေအဲ့တော့အသိကြပြန်တော့လည်းနှစ်နယ်ရှိပါတယ်လို့အသိဟာငါတို့ဟာဖြင့်အသိမှာတချို့ရှိတယ်ဘာကြောင့်လဲတဲ့အပြောပရမအလုပညာအပြောပညာအလုပရမဟောနှစ်ဌာနရှိပြန်စိတ်တွေခွဲခြင်းလို့နော်အဲ့တော့ဒကာဒကာမများလဲအဲကျင့်တော့ကျင့်ကြအထုံနေရပါရဲ့တချို့မေးလိုက်လို့ရှိရောရှင်ဖြင့်ဘလောက်ကြာပလဲကျင့်တာအနည်း20ရှိပါပြီ15နှစ်ရှိပါပြီမေ့ကြည့်လိုက်လို့ကျင့်မိစ္ဆာဒိဋ္ဌိတန်လာကြီးဒိဋ္ဌိလည်းမပြုတ်ဘူးအဲထိုင်ရတော့ထိုင်ရပါတဲ့တင်မာတွေဂျွတ်တွေကိုတဲ့ရောဒိဋ္ဌိလည်းမပြုတ်အပယ်လည်းမလုပ်ဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိမပြုတ်ဘူးအဲဒါကြောင့်မလို့အပြောပညာအလုပ္ပရမအပြောပရမအလုပ္ပညာအဲ့တော့အပြောပညာအလုပ္ပရမသဘောကိုလည်းနောက်သိတည်ခွဲအပြောကပရမအလုပ္ပညာအပြောပရမအလုပ္ပညာကြီးကတော့နေပါမယ်တော့မရဘူးဒိဋ္ဌိလည်းမပြုတ်အပြောပညာအလုပ္ပရမအဲ့ဒါကပါလေတဲ့ဒိဋ္ဌိပြုတ်မယ်အဲသဘောပေါက်မယ်အဲ့တော့အပြောပညာအလုပ္ပရမအပြောပရမအလုပ္ပပညာကဘယ်ဟာလဲတဲ့အပြောကတော့ပရမပဲပရမပြောရတာအလုတ်ကြတော့ပညာကြီးဘယ်လိုပညာလဲတဲ့ဒိဋ္ဌိမပြုတ်တာပြောတာနော်အဲ့ဒီတော့အပြောကတော့ပရမသဘောကိုဘယ်လိုပြောလိုက်တယ်လဲတဲ့ဝါရောယုတ်မြင်တာအဆင်းယုတ်ကြားတာအသံယုတ်နာနာအနံယုတ်စားလိုက်တာရတာယုတ်ထိလိုက်တာအတွေ့ယုတ်ပြီးလိုက်တာဓမ္မယုတ်အဲ့ဒါပါလေအပြောပရမအပြောပရမမမှူးလာတယ်မှန်ပါရဲ့အဲ့တော့အပြောပရမကရှုလိုက်တဲ့အချိန်ခါကျတော့ယုံနာရှုသလားမရှုဘူးဘယ်လိုရှုလိုက်တယ်လဲအပြောပရမအလုတ်ပညာကဘယ်လိုရှုသလဲရှုပုံနေတော့အဲ့တော့အပြောတော့ပရမပဲအလုတ်ကြတော့ပညာကြီးဖြစ်ဘာရောက်ပညာကြီးဖြစ်တယ်လဲအပြောပညာအလုတ်ပရမအပြောပညာကဘာလဲတဲ့ဝေဒနာရှုတာပေါ့ဝေဒနာရှုလိုက်တော့အလုတ်ကြတော့ဘာလဲတဲ့ပရမကိုရှုပရမအယုံပြုဒါကြောင့်မလို့ဘုရားကဟောထားတယ်ခန္ဓာ၅ပါးဟာဘာရှုတယ်လဲခန္ဓာ၅ပါးလို့ဘုရားဟောတယ်ရုပ်ပဲခန္ဓာဝေဒနာခန္ဓာသင်္ညေခန္ဓာသင်္ခါရတဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာနာခန္ဓာ၄ပါးရုပ်တရားခန္ဓာ၅ပါးဘယ်ခန္ဓာတွေကိုရှုသလဲယူပက်ခန္ဓာကိုရှုသလားဝရဏခန္ဓာကိုရှုသလားသင်ညက်ခန္ဓာကိုရှုသလားသင်္ခါရခန္ဓာကိုရှုလားဝိညာဏကိုရှုသလားနံခန္ဓာလေးပါဘယ်ခန္ဓာကိုရှုလဲယူပက်ခန္ဓာရှုရှုဝရဏရှုခန္ဓာ၅ပါးတဘာဝကိုရှုလိုက်ရဖြစ်ရင်ပရမပေါ့နံခန္ဓာလေးပါတဘာဝမှာမရှုလို့ရှိရင်ပညာကြီးရှုနေလို့ကတော့မရပါဘူးဒါကြောင့်မလို့အပြောပရမအလုပညာအပြောပရမကတော့ပြောတာကတော့ပရမပဲအလုံးကြတော့ပညာကြီးဖြစ်နေတယ်ဘယ်လိုရှုနေသလဲတဲ့အပြောပရမအလုံးပညာကရှုလိုက်တဲ့အချိန်ကဝေဒနာတစ်ခုပေါ်လာနောက်ကြတော့မှစိတ်တွေတစ်ခါပြန်ခွဲအမှန်တရားအမှားတရားစိတ်တွေကိုနှစ်ဌာနအဲ့တော့ရှုလိုက်တဲ့အချိန်ခါမှာတချို့ဘုရားကဟောထားတယ်ပမထကတော့40ရှိပမထ40ရှိတော့ပေါက်တော်တစ်ခုပါပဲ သမထကကြိုက်ရလောက်ကြတာပဲအနုဘဲကတချို့ကတော့ငယ်တဲ့ယူတယ်တချို့ကတော့နှာသီးယူတယ်တချို့ကတော့ဗိုက်ယူတယ်တချို့ကတော့ခြေထောက်ကိုယူတယ်သမထကတော့ယူလိုက်တာအဲနောက်ကျတော့စိတ်ကလေးပြောင်းသွားဖို့အရေးကြီးမပြောင်းလို့ရှိရင်တော့မရဘူးသမထအရေးကြီးပဲဘာကြောင့်လဲတဲ့ပြည့်ညတ်ကြီးအဲ့တော့အပြောပရမအလုပြည့်ညတ်ကပြောတော့ပရမပဲတဲ့ရှုလိုက်တဲ့အချိန်ခါကျတော့ဓာတ်ကြီးလေးပါလက္ခဏာသဘာဝပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုရှုလိုက်ကြလဲအပြောကတော့ပရမကိုပြောရှုကဓာတ်ကြီးလေးပါပေါ်လာတဲ့အချိန်ခါကျတော့ဘယ်လိုရှုလဲတဲ့ပထဝီအာဘောတေသောဝါရောတဲ့ဓာတ်ကြီးလေးပါရှိဒီဓာတ်ကြီးလေးပါကလည်းပဲတဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာတွေဖရဟောရုပ်ဝေဒနာတွေပဲတဲ့အဲ့တော့ဓာတ်ကြီးလေးပါဤဖောက်ပြန်ရင်ရုပ်ဝေဒနာတွေကိုဘုရားကသေးသေးချာချာအထင်ရှားကြီးဟောပါလေပါနဲ့အပြောကြတော့ပရမတ်ကိုပြောတယ်ရှုတာကြတော့ဘယ်လိုရှုလိုက်လဲဓာတ်ကြီးလေးပါပေါ်လာတော့တင်းနာကြီးပေါ်တော့တင်းနာကြီးကိုသိတယ်တင်းနာကြီးကိုရှုတယ်အဲ့ဒါပါလေတဲ့ပြောတော့တော့ပရမတ်သဘောပြောလိုက်တယ်ရှုတာကတော့ပြည့်ညတ်ကြီးရှုဘာကြောင့်လဲအပြောပရမတ်အလုပ်ပြည့်ညတ်ရှုတယ်ဆိုတော့ပါလေတဲ့တင်နာပေါ်တော့တင်းတယ်လို့ရှုတယ်တောင်းနာပေါ်လို့တောင်းတယ်လို့သိတယ်တောင်းတယ်လို့ရှုတယ်ထုံနာပေါ်တော့ထုံတယ်လို့သိတယ်ထုံတယ်လို့ရှုတယ်ကျင်နာပေါ်တော့ကျင်တယ်လို့သိတယ်ကျင်တယ်လို့ရှုတယ်အောင့်လာတာပေါ်တော့အောင့်တယ်လို့သိတယ်အောင့်တယ်လို့ရှုတယ်ကြိုက်လာတာပေါ်တော့ကြိုက်တယ်လို့သိတယ်ကြိုက်တယ်လို့ရှုတယ်ကြက်ထားပေါ်တော့ကြက်တယ်လို့သိတယ်ကြက်တယ်လို့ရှုတယ်ချွေးတွေယူကြလာတာပေါ်တော့ချွေးတွေယူကြလာတာလို့သိတယ်ချွေးတွေယူကြလာတာလို့ရှူတယ်အဲ့တော့ထတာထလိုက်တော့ထတာပေါ်တော့ထတယ်လို့သိတယ်လှမ်းတာပေါ်တော့လှမ်းတယ်လို့သိတယ်လှမ်းတာကြီးကိုရှူတယ်ဖယားကတော့ရုံနာကိုရှူရမယ်တဲ့အကြောင်းနဲ့အကျိုးပဲတဲ့ဖယားကတော့ဒီလိုဟောတယ်အခုတော့အပြောပရမအလုပ်ပညာဖြစ်နေလို့ဒါကြောင့်မလို့တက္ကရာကမဒီစိတ်တွေကိုသိဖို့ဒါကအပျောပရမအလုပညာချုပ်ပုံလေဒါကြောင့်မလို့ဒီအပျောပရမအလုပညာကတော့တင်နာပေါ်တင်းတယ်လို့ရှုလိုက်ပြီဆိုလို့ချင်းတင်းတဲ့ဟာကြီးကိုဥပါဒံခန္ဓာ၅ပါးဖြစ်ကုန်ပြီဘာကြောင့်လဲတဲ့အဲ့ကဘာလာသန်းတည့်တဲ့ကလည်းတင်းတာလည်းသိခဲ့တယ်တောင်းတာလည်းသိခဲ့တယ်ထုံတာလည်းသိခဲ့တယ်အောက်တာလည်းသိခဲ့တယ်ကြက်ထားလည်းသိခဲ့တယ်ချွေးတွေယိုကျလာတာလည်းသိခဲ့တယ်ပူတာလည်းသိခဲ့တယ်အေးတာလည်းသိခဲ့တယ်လှုပ်တာလည်းသိခဲ့တယ်မောတာလည်းသိခဲ့တယ်ရားတာလည်းသိခဲ့တယ်ဒါတွေအတိတ်ကလာတဲ့သိအတိတ်ကလာတဲ့ကသိခဲ့တယ်အခုလည်းပြစ်စုံပန်ဒါပဲပြန်သိအဲ့လိုအတိတ်ကလာလဲတင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်အောင့်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်အတိတ်ကလည်းသိခဲ့တယ်အခုလည်းပဲပြစ်စုံပန်ယုံနာကိုဖခင်ကရှုရမယ်ဆိုတော့အခုယုံနာမရှုဘဲနဲ့တင်းတယ်လို့ရှုတယ်တောင်းတယ်လို့ရှုတယ်ဘာထူးသေးလဲအတိတ်ကရှုနေပဲအတိတ်ကသိနေပဲဘယ်မှာလွတ်မလဲမလွတ်ပါဘူး။ဘာကြောင့်လဲတဲ့။အတိတ်ကလည်းပူတယ်၊အေးတယ်၊လှုပ်တယ်၊ရွတယ်၊ကြိုက်တယ်၊ပွားတယ်၊မြင်တယ်ဒီလိုအတိတ်ကလည်းမြင်ခဲ့တယ်။ဘာကြောင့်လဲ။ငါမြင်တယ်၊ငါကြည့်တယ်၊ငါကြားတာကွ၊ငါနားတာကွ၊ငါစားတာကွ၊ငါထိတာကွ၊ငါသိတာကွ၊ငါသွားတာကွ။တငါငါစွဲလာခဲ့။စွဲလာခဲ့တယ်အစွဲ။အဲ့ဒီတော့အစွဲတွေဟာဒီအစွဲတွေဟာအတိတ်ကလည်းစွဲလာခဲ့တယ်။အခုပြစ်စုံပန်တရားထိုင်လိုက်တဲ့အချိန်ခါကြကြတော့လေဒီလိုပဲပြန်ပြီးအတိတ်စိတ်ပဲပြန်ပြီးသိမယ်ဆိုလို့ရှိရင်ဘာထူးသေးလဲတရားမထိုင်တာကောင်းသေးတယ်အပင်မခံပြီးတော့ပရိစ္ဆာသမုပ္ပါဖြစ်နေပြန်ပြီဥပါဒံဤခန္ဓာ၅ပါးဖြစ်ကုန်ပြန်ပြီဘာကြောင့်လဲတဲ့တင်းတဲ့အပေါ်မှာတင်းတယ်လို့သိလိုက်ရဲ့ဥပါဒံခန္ဓာ၅ပါးဖြစ်ကုန်ပြီအဲရာဂစိတ်ကဲဒေါသစိတ်ကဲမောဟစိတ်ကဲအဲ့ဒီရာဂခန္ဓာ၅ပါးဖြစ်တယ်ဒေါသခန္ဓာ၅ပါးဖြစ်တယ်မောဟဤခန္ဓာ၅ပါးဖြစ်ကုန်ပြီဒီစိတ်တွေဒီစိတ်တခဏလေးနဲ့ညာလိုက်တဲ့စိတ်တွေဟာမကြည်တွက်နိုင်ဘူးဒီမှာစိတ်တခဏလေးနဲ့ရုပ်ကလေးကတော့နံကလေးသသိမ့်လို့ဘုရားကဟောထားတယ်ဒီစိတ်တွေဟာစိတ်တွေကိုသေသေးချာချာသဘောပေါက်အောင်ကြည့်လိုက်လို့ရှိရုံရှိရင်ပြအနံ့ကြောက်စရာကောင်းပါလေလို့ဘာကြောင့်လဲတဲ့ခန္ဓာ၅ပါးဖြစ်ပုံဒီပေါ်မှာအပြောပရမအလုအပြောပရမအလုပြညာရှုပုံလေးဟာဖြင့်ဦးဇင်းကဘာကြောင့်လဲတဲ့စိတ်တစသေးရုံကြီးမို့စိတ်တွေပြင်ပေးကြပါဗျာဒိဋ္ဌိပြုတ်အောင်လို့အဲ့တော့တခါတခါမှများလဲအတိတ်ကာလတုန်းကရှုလာတဲ့သိလာတဲ့အသည့်တွေဟာဘယ်လိုသိလာသလဲတခါတခါမှများမြင်တဲ့အမြင်တွေကြားလိုက်တဲ့အကြာတွေနာနဲ့အနာနဲ့စားတဲ့အစာတွေမထီးတဲ့အသည့်တွေငါမြင်တယ်လို့သိတယ်ငါကြားတယ်လို့သိတယ်ငါနာတယ်လို့သိတယ်ငါစားတယ်လို့သိတယ်ငါထီးတယ်လို့သိတယ် ငါသိတယ်လို့သိတယ်ငါလှမ်းတယ်ငါသွားတယ်ငါယူတယ်ငါပေါက်တယ်ဒါတွေသိလားအခုလည်းပဲတရားထိုင်လိုက်တဲ့အချိန်ကငါမြင်တယ်ငါသိတယ်ငါနာတယ်ငါသွားတယ်ငါထိတယ်ငါသိတယ်ငါအိတ်တယ်ငါထိုင်တယ်ငါသွားတယ်လို့ဒီလိုပဲသိသေးပြသိကြသေးသလားဒီလိုသိလို့ရှိရင်အတိတ်ကသိတဲ့အစီမျိုးဖြစ်နေပြီဘာကြောင့်လဲအတိတ်ကလည်းဒီလိုသိခဲ့ပြီအခုပြစ္ဆုတ်ပံကာလလည်းဒီလိုသိခဲ့ပြီသိနေပြန်ပြီဒီလိုသိနေလို့ရှိလို့ရှိရင်ပြန်တရားဓမ္မများဒိဋ္ဌိပြုတ်ပါမလားအတိတ်ကလည်းပဲသိခဲ့တဲ့အခုပြစ္ဆုတ်ပံကာလလည်းတင်းနာပေါ်လို့တင်းတယ်လို့သိလိုက်တယ်တောင်းနာပေါ်လို့တောင်းတယ်လို့သိလိုက်တယ်ထုံနာပေါ်လို့ထုံတယ်လို့သိလိုက်တယ်ဓာတ်ကြီးလေးပါပေါ်လာတိုင်းပေါ်လာတိုင်းဒီအသိဆိုလို့ရှိရင်အခုပြစ္ဆုတ်ပံအတိတ်ကအသိမျိုးသိမဲ့ဆိုရင်အနာဂတ်ကြာပြန်တော့ဒီလိုပဲသိအောင်မယ်အတိတ်ကလည်းသိခဲ့တယ်အခုပြစ္ဆုတ်ပံလည်းဒီဟာပဲသိသေးတယ်အနာဂတ်လည်းဒီလိုပဲသိအောင်မယ်ဘယ်ကနေပါရောက်အတိတ်ကအသိကိုလည်းလွတ်ပါမှာအခုပြစ္ဆုတ်ပန်းစိတ်ကိုလည်းလွတ်ပါမှာအနာဂတ်စိတ်ကိုလည်းလွတ်ပါမှာအဲ့ဒီလိုကာလသုံးပါးကိုလွတ်မြောက်သွားပြီဆိုရင်ဝိမု ക്തി ဖြစ်သွားလိမ့်မယ်ဒီလိုမှကာလသုံးပါးမှာမလွတ်တဲ့ပုံကိုမှန်တယ်မြတော့အတိတ်လိုပဲပြန်ပြီးတော့အတိတ်ကလည်းတင်နာပေါ်တင်းတယ်လို့သိခဲ့တဲ့အခုပြစ္ဆုတ်ပန်းတရားထိုင်လိုက်တဲ့အချိန်ကတင်နာပေါ်သိပြန်ပြီတင်းတယ်လို့သိပြန်ပြီအတိတ်ကာလတုန်းကတောင်းနာပေါ်တောင်းတယ်လို့အခုပြစ္ဆုတ်ပန်းသိပြန်ပြီအတိတ်ကလည်းဒါပဲသိခဲ့တယ်အခုပြစ္ဆုတ်ပံလည်းဒါသိတယ်အနာဂတ်လည်းဒါပဲသိအောင်မယ်အဲ့ဒါပါလေတဲ့အပြောပရမအလုပ်ပြည့်ညက်ကြီးဖြစ်နေလို့အပြောကတော့ပရမပဲပရမတော့ဝါယောတပထဝီတအာဘောတတေဇောတဝါယောတဆိုတော့တွန်းတဲ့သဘောကန်တဲ့သဘောအဲဒါတွေကိုသဘောပြောလိုက်တော့အပြောကတော့ပရမဖြစ်အလုပ်ကတော့ဘယ်လိုအလုပ်တယ်အလုပ်ကြတော့ပညာကြီးရှုနေပြီဘယ်လိုရှုလဲတင်းနာပေါ်တော့တင်းတယ်လို့ရှုလိုက်တယ်တောင်းနာပေါ်တော့တောင်းတယ်လို့ရှုလိုက်တယ်ထုံနာပေါ်တော့ထုံတယ်လို့ရှုလိုက်တယ်ပူတာပေါ်တော့ပူတယ်လို့ရှုလိုက်တယ်အေးတာပေါ်တော့အေးတယ်လို့ရှုလိုက်တယ်ကြိုက်တာပေါ်တော့ကြိုက်တယ်လို့ရှုလိုက်တယ်ကြက်လာတာပေါ်တော့ကြက်တယ်လို့ရှုလိုက်တယ်ယူစည်းတာပေါ်တော့ယူစည်းတယ်လို့ရှုလိုက်တယ်မျက်စိနဲ့မြင်လာတာပေါ်တော့မြင်တာကြီးရှုလိုက်တယ်အသံတစ်ခုပေါ်လာတော့ကြာတာကြီးရှုလိုက်တယ်အနတ်တစ်ခုပေါ်လာတော့နှာခေါင်းနာနာကြီးကိုရှုလိုက်တယ်ရသာဤရုပ်ပေါ်လာတော့ရသာဤရုပ်ကိုအဲနာအကြောင်းကိုမရှုလိုက်ပါပဲနဲ့အဲစားတာကြီးကိုရှုလိုက်တယ်အဲ့ဒါပါလေတဲ့အပြောကတော့ပရမအလောက်ကတော့ပညာကြီးဖြစ်နေပြီအပြောပရမအလောက်ပညာကြီးဖြစ်လို့ဘယ်တော့မှဒိဋ္ဌိမပြုအဲ့ဒါပါလေတဲ့အပြောပရမအလောက်ပညာခေါ်တယ်အဲ့ဒီလိုဆိုရင်ဒိဋ္ဌိပြုပါသေးကနီးဆဲဆဲကြဒီအသိပဲရှုတော့ပါသေကနီးဆဲဆဲကြပြီဆိုရင်တင်နာကြီးပေါ်တော့တင်းတယ်တင်းတယ်ဆိုရင်ဝေရဏတနာကုနေပြီဝေရဏမှာဥပါဒံဖြစ်နေပြီဝေရဏမှာမခံစားခြင်းနဲ့ဒေါသစိတ်တွေဖြစ်ကုန်ပြီစိတ်တွေဖြစ်ကုန်ပြီအဲအပဲလောက်ပါဘယ်တော့မလို့ဘာကြောင့်လဲအပြောပရမအလုပညာဖြစ်နေလို့အဲဒီတော့အပြောပရမအလုကတော့ပညာဖြစ်နေဒါကြောင့်သေကနီးဆဲဆဲအခုလာရောက်တဲ့ဒကာဒကာမတွေဓာတ်ကြီးလေးပါကတော့တဘာဘာသတ်ပါလိမ့်မယ်ဒီဓာတ်ကြီးလေးပါဤသဘာဝတရားတွေကဖះကဘာဟောထားလဲတဲ့ရုပ်ဤသဘောတဲ့နာဤသဘောတဲ့ခန္ဓာဤသဘောတဲ့အာယရဏဤသဘောတဲ့သစ္စာဤသဘောတဲ့ဖះကဟောထားအဲ့တော့ဒီရုပ်နဲ့ဒီနာဘယ်ခန္ဓာကိုရှုသလဲရုပ်ပတ်ခန္ဓာကိုရှုသလားဝေရณะခန္ဓာကိုရှုသလားသင်ညက်ခန္ဓာကိုရှုသလားသင်္ခါရခန္ဓာကိုရှုလားဝိညာဏံကိုရှုသလားအဲ့တော့ရှုပုံနဲ့ခန္ဓာတဘာဝရှုလို့ရှိရင်ခန္ဓာတဘာဝတဘာဝကိုဆုံးသွားပြီဆိုရင်နိဗ္ဗာန်သွားပါလေဝေရณะခန္ဓာရှုရင်ဝေရနာဤလက္ခဏာတဘာဝပါမြင်ကြပေါက်သွားပြီဆိုလည်းနိဗ္ဗာန်သွားမယ်ယူပက်ခန္ဓာရှုလိုက်ပြန်လို့သဘောပေါက်သွားဒီလိုမှမရှုကြဘူးဆိုလို့ရှိရင်နာခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးလို့ဘုရားဟောတယ်ခန္ဓာ၅ပါးတဘာဝမှမရှုဘူးလို့ဆိုရင်တင်နာကြီးရှုမယ်တောင်းနာကြီးရှုမယ်မြင်နာကြီးရှုမယ်ကြားနာကြီးရှုမယ်ဆိုရင်အဲကျင်းသေးပြီဘာကြောင့်လဲမြင်တဲ့အချိန်ကမှအဲခန္ဓာ၅ပါးယုံနံတရားပြတ်တော်မယ်ဆိုလို့ချင်းခန္ဓာ၅ပါးကိုလည်းမသိယုံနံတရားကိုလည်းမသိနာဣအာယုံရောက်ဖြစ်နေတဲ့ဥပါဒံခန္ဓာတွေကိုလည်းမသိသေကဏီဆဲဆဲကြပြီဆိုရင်အကြောင်းအားလျော်စွာတိုက်ခိုက်တော်မယ်ဂတိကလာတော့မယ်ငခုတုံးကမြင်တာကြီးရှုတယ်ကြားတာကြီးကိုရှုတယ်နာတာကြီးကိုရှုတယ်စားတာကြီးကိုရှုတယ်ထိတာကြီးကိုရှုတယ်သွားတာကြီးကိုရှုတယ်ပူရာကြီးကိုရှူတယ်၊ကြိုက်တာကြီးကိုရှူတယ်၊အောက်နာကြီးကိုရှူတယ်၊ကြက်သားကြီးကိုရှူတယ်။ဓာကြီးကိုရှူတာတော့ဒီကနေ့ဆဲဆဲကြတော့ခန္ဓာ၅ပါးယုံနာ၅ပါးပြတ်တော့မယ်ဆိုတော့နွားကြီးပေါ်လာပြီ။နွားကြီးပေါ်လာတော့ဘယ်လိုလုပ်ရှူ။နွားကြီးပေါ်ပြီ။နွားကြီးပေါ်လာတော့မြင်တယ်၊မြင်တယ်၊မြင်တယ်လို့များဒီလိုရှူကြမလား။ခွေးသားနေဝက်သားနေကြားလာပြီ။ခွေးသားဝက်သားကြားလာပြီဆိုကြားတယ်၊ကြားတယ်များစိတ်ကဒီလိုရှူလိုက်ကြမလား။အဲဒီလိုများ ရှုလိုက်ပြီဆိုရင်ကျင်းသေးပြီဘာကျင်းသေးသလားတဲ့အပယ်လေးပါလေးပဲထောက်ပြီးတော့မိုးကိုကြောခံရတော့မယ်သာမှတ်တော့ဘာကြောင့်လဲတဲ့မရှိတာကြီးရှုလိုက်ပြီပြညာတရားကြီးကိုရှုလိုက်ရှိတဲ့သဘာဝအကြောင်းကိုမသတ်ဘူးအကြောင်းသတ်တရားအကျိုးသတ်တရားအကြောင်းကိုသတ်မှအကျိုးရမှာကိုအခုတော့အကြောင်းကိုမသတ်ဘူးအကျိုးကြီးရှုတာအကျိုးကြီးရှုတာတော့တော့ကြာကြာဒီအကျိုးတရားကြီးကဒီရုပ်နဲ့ဒီတန်းဟာဖြစ်နေတဲ့ရုပ်နာဟာအကျိုးတရားကြီးပြဒီအကျိုးတရားကြီးကဓမ္မသဘောတဲ့ဘုရားဟောတာဓမ္မသဘောသူသဘောနဲ့သူပြောလာအတိတ်ကအကြောင်းကြောင့်ပြစ်ဆုံးပါအကျိုးတရားရုပ်နာခန္ဓာ၅ပါးဖြစ်နေတယ်တဲ့ဒီခန္ဓာ၅ပါးဖြစ်နေတဲ့ဟာအကျိုးတရားတဲ့အကြောင်းကိုသတ်ရလိမ့်မယ်တဲ့အကြောင်းကိုသတ်မှဒီခန္ဓာ၅ပါးရသွားမယ်တဲ့ဘယ်အကြောင်းကိုသတ်ရမလဲတဲ့နာအကြောင်းယုတ်ကအကျိုးယုတ်ကအကျောင်းနာကအကျောနာကျောင်းယုတ်အကျိုးကဘယ်ဟာလဲနာအကျောင်းယုတ်ကျောကနာကအကျောင်းတရားယုတ်ကအကျိုးတရားနာကအကျောင်းယုတ်ကအကျိုးတရားနာကယုတ်ကအကျောင်းနာကအကျိုးဟောအကျောင်းအကျိုးဖြစ်နေတဲ့ယုတ်နာနဲ့ဓမ္မသဘောတွေတဲ့အဲဒီတော့ဓမ္မသဘောတွေဖြစ်နေပြီတဲ့တချို့ပြောလေပြောတာချင်းတယ်သူတို့လည်းမသိဘူးလားတဲ့ယုတ်နာပညာတွေတော့သိကြပါရဲ့ဗျာဖခင်ကတော့ဟောထားတယ်ယုတ်ကိုပိုင်းခြားသိရမယ်တဲ့နာကိုပိုင်းခြားသိရမယ်တဲ့ယုံနာကိုလည်းကွဲရမယ်တဲ့စိတ်တွေစိတ်တွေဘယ်လိုစိတ်တွေသိရမလဲတဲ့ယုတ်ကိုပိုင်းခြားတဲ့စိတ်နာကိုပိုင်းခြားတဲ့စိတ်ယုံနာနှစ်ပါးကွဲသွားတဲ့စိတ်ယုံနာနှစ်ပါးလွတ်သွားတဲ့စိတ်ယုံနာနှစ်ပါးပေါ်မှာဖြစ်နေတဲ့စိတ်ယုံနာနှစ်ပါးကိုလွတ်သွားတဲ့စိတ်အဲအတိတ်စိတ်ပြစ္ဆုတ်ပါစိတ်အနာဂတ်စိတ်အဲကာလသုံးပါးစိတ်လွတ်မြောက်သွားတဲ့စိတ်ဒီစိတ်တွေကိုသိရဒါကြောင့်လို့ဘုရားကဟောထားတာဥပဒေလို့တော့ဉာဏ်သင်နေမသိပါဘူးဘာလဲဟောဥဒ္ဓဘယနာဘင်ကညာဘယညာဆိုတာအဲ့ဒါကဖရအသိတည်းဗျကျုပ်တို့သိတာမဟုတ်ဘူးဖရကတော့သူကသိထားတာအတုလားအတုမရှိသဗ္ဗညုတရွှေညာတော်ရထားတယ်ဖရဥဒင်းတို့သိထားတဲ့စိတ်တွေကတော့ဘာသိထားလဲတဲ့ခန္ဓာမို့ဖရလို့တော့မသိဘူးခန္ဓာမှာရှားထားတဲ့စိတ်တွေကတော့ဘယ်လိုသိထားလဲတဲ့ရုပ်ကိုပိုင်းခြားတဲ့သိတဲ့စိတ်ကလေးနာမ်ကိုပိုင်းခြားပြီးသိလိုက်တဲ့စိတ်ကလေးယုံနာနှစ်ပါးပေါ်ဖြစ်နေတဲ့စိတ်ကလေးယုံနာနှစ်ပါးကိုလွတ်သွားတဲ့စိတ်ကလေးအဲယုံနာနှစ်ပါးပေါ်ကလွတ်သွားပြီးတော့အဲဖြစ်နေတဲ့စိတ်လွတ်သွားတဲ့စိတ်ကလေးချီကလိုက်တဲ့စိတ်ကလေးယုံနာနှစ်ပါးကိုအစွန်းနှစ်ပါးယုတ်အစွန်းနှာအစွန်းကာလာပေါင်းမှာလွတ်မြောက်သွားတဲ့ပင်ဆုံးကိုမြင်တဲ့စိတ်ကလေးအဲ့ဒီလိုစိတ်တွေကိုသိရဓမ္မသာလဲအဘယ်တကားပြစ်ပြီးနိဗ္ဗာန်တကားဝင်ရဒီလိုမှမသိလို့ချင်းတချို့လည်းမသိဘူးလားတဲ့ဒူလည်းမသိတာပေါ့ဘယ်လိုသိလဲအဲယုံနာကိုမြင်တာယုတ်သိတာနာဒီလိုလည်းပြောလို့ပြောတာရှိယုတ်စစ်နန်စစ်ဘုရားကမြင်ရမယ်လို့ပြောတယ်ယုတ်စစ်နန်စစ်ကိုသိလို့ချင်းအဘယ်လွတ်ပါတယ်ယုတ်စစ်နံစစ်မှမသိလို့ရှိရင်စင်ညာယုတ်နံကတော့ဥပဇင်းတို့လည်းအတိတ်ကလာတော့မသိခဲ့ပါဘူး။ဘာကြောင့်လဲတဲ့သူများအမေမိပါတွေကဘယ်လိုပြောလဲတဲ့။ဟိတဲ့မင်းလက္ခဏာ၃ပါးပရိစိတ်ပေါ့ကွာ။ငငယ်တော့ဘယ်လိုသိခိုင်းလဲအနိစ္စဒုက္ခအနတ္တအမေတွေကသင်ဥပဇင်းကအဲ့ဒါအနိစ္စဒုက္ခအနတ္တအမေတွေကသင်ပြီးတော့ဒါပဲသင်နေတာဘယ်ဟုတ်မလဲစင်ညာကြီးအနိစ္စဒုက္ခအနတ္တမိပါတွေကသင်ပြီးလို့သိတာအခုလည်းပဲမသိဘူးလားတဲ့သိတယ်အနိစ္စဒုက္ခအနတ္တအခုသဘာဝဖျားသိတဲ့လက္ခဏာသဘာဝသာမြင်ညဘောတရားလေးကိုသိလာတော့ဟိုဟာတွေကမဟုတ်တာတွေဖြစ်အမေသင်ထားတဲ့စိတ်တွေကအမေသင်ထားတဲ့စိတ်ကဘာလဲတဲ့အနိစ္စဒုက္ခအနတ္တဒါသိထားတယ်ဩသင်ညာအနိစ္စသင်ညာဒုက္ခသင်ညာအနတ္တဒါပဲတိဒါပဲတိခန္ဓာကလက္ခဏာသဘာဝသာမြင်ညဘောတရားလက္ခဏာကိုသိရမယ်လို့ဘုရားဟောတယ်ဘယ်လိုလက္ခဏာကိုသိရမှာလဲတဲ့နာဤလက္ခဏာယုတ်ဤလက္ခဏာအတုဘာဤလက္ခဏာဒီခန္ဓာကြီးကဘာလဲလက္ခဏာ၃ပါးပဲရှိအဲတချို့သိနေတာတော့အနိစ္စဒုက္ခအနတ္တဒီလက္ခဏာသိဥပဇင်းတို့သိထားတာကတော့ဖယားအလိုတော်ကြလက္ခဏာကိုသိတာဘယ်လိုသိထားလဲဒီခန္ဓာကိုသုံးသပ်လိုက်တော့နာဤလက္ခဏာယုတ်ဤလက္ခဏာအတုဘာဤလက္ခဏာအဲ့ဒီလက္ခဏာ၃ပါးကိုဖယားသဘောကျတဲ့လက္ခဏာကိုသိတာလေအဲ့ဒီလိုသဘောကျတဲ့လက္ခဏာကိုသိလိုက်တော့တဲ့နာဤလက္ခဏာသဘောတစ်ခုပေါက်သွားပြီဆိုလို့ချင်းနာမခန္ဓာပေါက်သွားလိမ့်မယ်အဲယုတ်ဤလက္ခဏာပေါက်သွားပြီဆိုရင်ဝေရณะခန္ဓာကိုတစ်ခုပေါက်သွားပြီဆိုရင်လည်းနိဗ္ဗာန်ရကြလိမ့်မယ်ယူပခန္ဓာတစ်ခုတည်းပေါက်သွားပြီဆိုရင်လည်းနိဗ္ဗာန်မျက်မှောက်ပြုလိုက်လိမ့်မယ်သင်ညက်ခန္ဓာပေါက်ပြီဆိုလို့ချင်းလည်းနိဗ္ဗာန်မျက်မှောက်ပြုလိုက်မယ်ချုပ်ပုံကလိုသေးအဲ့တော့ခန္ဓာ၅ပါးကိုဘုရားကဟောထားတယ်ဟုတ်တော့ဥပဇင်းတို့သိထားတဲ့အသည့်ကဖယားအလိုတော်ကြလက္ခဏာကိုသိတာဘယ်လိုသိတာခန္ဓာကိုရှာလိုက်တော့နာဤလက္ခဏာသဘာဝသာမြင်ညယုတ်ဤလက္ခဏာသဘာဝသာမြင်ညအတုပဤလက္ခဏာသာမြင်ညသဘာဝအဲ့တော့တချို့ပြောနေပြောတာရှိတယ်ဗျဘယ်လိုပြောတာဒီသိအမှုကဘယ်လိုပါလိမ့်မသိအမှုကပြည့်ညက်ရှိပါကွာလို့ပရမတ်ကိုလည်းမသိဘူးအဲ့လိုပြည့်ညက်ရှိပါဆိုတော့ဖယားကတော့ဟောထားတယ် မြင်တာပရမကြားတာပရမအခြင်းပရမမြင်တာလည်းအခြင်းပရမကြားတာလည်းအတံပရမနာတာလည်းအနံပရမစားတာလည်းရတာပရမထိတာလည်းအတွေ့ပရမသိတာလည်းဓမ္မပရမမြင်တာလည်းတရားကြားတာလည်းတရားနာတာလည်းတရားစားတာလည်းတရားထိတာလည်းတရားသိတာလည်းတရားအကုန်လုံးတရားကြီးပဲအကုန်လုံးပရမကြီးပဲမရှိတာကြီးကိုသွားပြီးမြင်တော့ပညာကြီးထင်တယ်လို့မရှိတာကိုမြင်တာမရှိတာကိုသိတာပါလေပညာဗျာရှိတာကိုမြင်တာသိတာကပရမဗျာအဲ့တော့မြင်အမှန်ရုပ်စစ်နာမ်စစ်ကိုမြင်နေတာကပရမသဘောမရှိတဲ့သဘောကပညာမရှိဘူးဒီမှာပညာမရှိတာကိုပညာကြီးကိုထင်းနေလို့ရှိတာကဘာလဲလဲပရမပရမကိုမမြင်ကြလို့ပရမသဘောတရားကိုမပေါက်ကြလို့ပညာကြီးကိုထင်တာကိုဒါကြောင့်မလို့ပညာပရမနဲ့ကွဲဖို့အရေးကြီးပါတယ်လို့လောကမှာဒီမှာရှိနေတာကလောကသုံးပါးဘုံသုံးပါးမှာရှိနေတာကပရမသစ္စာသာရှိအဲသမုဒိသစ္စာဆိုတာဥပါဒံတရားဥပါဒံတရားဆိုတာဘာလဲတဲ့သမုဒိသစ္စာမရှိတဲ့တရားမရှိတဲ့တရားကိုအရှိခင်နေတာဥပါဒံတရားပြဉ္ညာတရားခေါ်တယ်အဲ့ဒါမရှိတာကြီးကိုအရှိဒီခင်ပြီးတော့နေတာအဲ့ဒါဥပါဒံအဲ့ဒီဥပါဒံတရားပြဉ္ညာတရားပြဉ္ညာတရားကိုသိတာလို့ဒါကြောင့်မရှိဘူးလို့ပြောတာပြဉ္ညာကဘာလဲဒီမှာမရှိဘူးနိဗ္ဗာန်မှာရှိပြဉ္ညာဆိုတာဘာလဲတဲ့မရှိတာဒီမှာမရှိဘူးဒီကနေပြီးတော့နိဗ္ဗာန်မှာနိဗ္ဗာန်ဟာပြဉ္ညာပဲလို့ဒီလိုပြောလို့နိဗ္ဗာန်ပြဉ္ညာပဲရှိတရားနဲ့ပြောရအောင်အဲ့ဒီတော့ပရမတ်တရားတွေကိုမြင်ပါလေရသားနဲ့သင်ကူကွာပြညတ်ကြည့်ပါလို့ဆိုတော့သဘောတွေမြင်နေတယ်တဲ့စိတ်အမြင်သဘောအမြင်မနောအမြင်ဒီအမြင်တွေဟာဒါပရမတ်တွေပေါ့အဲ့ဒီတော့လက္ခဏာသဘာဝဟာဖြင့်ဘယ်လိုမြင်ထားလဲတဲ့ခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ခါဒါကြောင့်မလို့ခုနကတော့ဟောထားတဲ့အပြောပရမတ်အလုတ်ပြညတ်အပြောကတော့ပရမတ်ပဲအလုတ်ကပြညတ်ဖြစ်အဲ့တော့အပြောပညာအလုပ္ပရမဟောနှစ်ဌာနရှိတယ်အပြောကတော့ပညာပဲပြောရတယ်အလုပ္ပကတော့ပရမပဲဘာကြောင့်လဲတဲ့ဘုရားကဟောထားတယ်ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာယုံနာနှစ်ပါးကိုကွဲတဲ့ညာဒီဟာတွေဘုရားကတော့ဟောတယ်အဲ့တော့ခန္ဓာရှားရင်သိပါတယ်အဲ့ဒီတော့ခန္ဓာမှာသုံးသပ်လိုက်တဲ့အချိန်ခါမှာဓာတ်ကြီးလေးပါဤဖောက်ပြန်လာတဲ့အချိန်ခါမှာအပြောကတော့ပရမပဲဗျပြောရတာဘာရှုံးလဲတဲ့ဝရဏခန္ဓာကိုရှုတယ်ဝရဏခန္ဓာကိုရှုတာဝရဏခန္ဓာကိုရှုလိုက်တယ်ဆိုတော့ဘာကိုရှုတယ်လဲနာမ်ကိုရှုတာနာမ်ကိုရှုတာဝရဏနာရာကြီးကိုရှုတာမဟုတ်ဘူးဝရဏခန္ဓာဆိုတာနာမ်ကိုဘုရားဟောတာနာမ်ကိုရှုတာအပြောကတော့ပြင်ညာပဲအလောက်ကပရမဘယ်လိုအပြောပြင်ညာလဲတဲ့ဝရဏပြောရင်ပြင်ညာကြီးခန္ဓာမှာရှုလိုက်တော့ဝရဏသည်နာမ်ကိုရှုတယ်အဲ့ဒါဘာလဲတဲ့အပြောပြင်ညာအလောက်ပရမအဲ့တော့ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာကိုတကားတကားမပြရှုပ်ဖို့ရှုပ်နည်းလေးတွေအပြောကတော့ပြညတ်ပါပဲလို့အလုတ်ကပရမတ်သဘောကိုပေါ့အောင်ရှုပ်ထားလို့ပရမတ်ပေါက်ပါတယ်လို့ဒါကြောင့်မလို့ပရမတ်ပေါက်သွားလို့ရှိရင်ညှင်းဖို့မလိုပါဘူးလို့တကားတကားမပြအဲ့တော့အပြောကတော့ပြညတ်ပါပဲလို့ဟိဘာရှုဝေဒနာရှုဘာကိုဝေဒနာရှုလားဝေဒနာခန္ဓာကိုရှုဝေဒနာခန္ဓာဆိုတော့ဘုရားကနာနဲ့ဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနာမ်ခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုတ်နာ၂ပါးဒီလိုဘုရားဟောအဲ့တော့ဝေရဏရှုဝေရဏရှုဆိုတော့ဝေရณะခန္ဓာကိုရှုတာဗျဝေရณะခန္ဓာကိုရှုတော့ခန္ဓာရယ်လို့သာပြညတ်လို့ပြောတာဘာကိုရှုလဲနာမ်ကိုရှုနာမ်ကိုရှုမှအကြောင်းသတ်လိုက်မှအကျိုးရပါဘို့ဒီခန္ဓာဝေရณะခန္ဓာကြီးရသွားအကြောင်းမှမသတ်လို့ချင်းအကျိုးခန္ဓာဝေရณะခန္ဓာကြီးရပါအောင်လားဝေရณะကနေတဏှာကုမှာပေါ့အဲ့ဒီတော့အပြောကတော့ပြညတ်ပါပဲလေအလုတ်ကပရမသဘောကိုအခုတရားဓမ္မပြပြောပြတယ်အဲ့တော့ဘုရားကတော့ဟောထားတယ်ရုပ်ကိုပိုင်းခြားတဲ့ညာနာမ်ကိုပိုင်းခြားတဲ့ညာဒီလိုပြောတယ်ယုတ်ကိုပိုင်းခြားပြီးနာမ်ကိုပိုင်းခြားပြီးဆိုတော့ဘယ်လိုသိရမှာတုံးလဲရှုပုံရှုနဲ့စိတ်တစ်ခဏလေးရှုပုံနဲ့ဝိပဿနာရောပြီးဝိပဿနာဉာဏ်ရလာလို့ရှိလို့ရှိရင်ဘုရားကယုတ်ကိုလည်းပိုင်းခြားသိရမယ်တဲ့နာမ်ကိုလည်းပိုင်းခြားသိရမယ်တဲ့ယုတ်နာမ်ကိုလည်းကွဲရမယ်အဲ့တော့ဦးဇင်းတို့လောက်လာတဲ့အလုတ်တွေဟာအပြောကတော့ပြညတ်ပါပဲလို့အလုတ်ကပရမဆိုတော့ယုတ်ကိုလည်းပိုင်းခြားသိတာနာမ်ကိုလည်းပိုင်းခြားသိတာခန္ဓာကိုလည်းခန္ဓာ၅ပါးကိုလည်းပိုင်းခြားသိတာခန္ဓာ၅ပါးကိုလည်းပိုင်းခြားသိတယ်ယူပဲခန္ဓာလည်းပိုင်းခြားသိဝေရณะခန္ဓာလည်းပိုင်းခြားသိအဲသင်္ညာခန္ဓာကိုလည်းပိုင်းခြားသိသင်္ခါရပြုပြင်ပေးတဲ့သင်္ခါရခန္ဓာကိုလည်းပိုင်းခြားသိဝိညာဏကိုလည်းပိုင်းခြားသိဘာကြောင့်လဲတဲ့ခန္ဓာရှာလို့ဟောစောင့်ကြည့်တဲ့ရှာနေသိမှာမဟုတ်အဲ့တော့ခန္ဓာရှာတော့ပိုင်းခြားပြီးသိလာတယ်ဉာဏ်စိတ်ဒါကြောင့်မလို့ယုတ်ကိုပိုင်းခြားတဲ့စိတ်ကဘယ်လိုလဲစိတ်တစ်ခဏလေးနဲ့စိတ်ကလေးကြီးဖြိုက်ကြဉာဏ်နဲ့စိတ်ကအဲ့တော့ကိုယ်စိတ်ကလေးကိုကိုယ်စစ်ထားရတော့စိတ်ပဲအကြောင်းကိုသတ်လိုက်တော့ပြောတော့ပြန်ဘာရှုလဲတဲ့ဝေရณะခန္ဓာရှုဝရณะခန္ဓာရှုတော့အစ္ဆတသဏ္ဍာန်ကမဟာဘုဒ္ဓကြီးလေးပါပေါ်လာအပြောကတော့ပြညာအလောက်ကပရမတ်ရှုပုံရှုနေတွေကိုတရားဓမ္မများပြောပြတာဖောက်တယ်ချဒီမှာလည်းတရားယောဂီဒီမြတ်ပါလိမ့်မယ်အဲမိစ္ဆာဒိဋ္ဌိပြုတ်ပုံတွေကိုနောက်ကြတော့မှစိတ်ကလေးတွေကိုရှင်းပြပါမယ်လို့အဲ့တော့ပ ဖယားကတော့စိတ်ပဲဟောတယ်စိတ်ပဲဟောပါမယ်လို့တရားဓမ္မများအဲ့တော့ဥပဒေတော့ရှုလာတယ်ကနဦးကစိတ်ကလေးကတော့အာနာပါနသတိပဲယူလိုက်အာနာပါနသတိပဲတဲ့ထွက်တယ်ဝင်တယ်လို့ဒီလိုသိတာမဟုတ်ထွက်တယ်ဝင်တယ်လို့ဒီလိုသိနေလို့ရှိရင်တော့ယောတနာပရမတ်ဖယ်အာယုံပြုတ်ဘယ်လိုအာယုံပြုတ်လဲအစ္စတသန္နာကတွန်းလိုက်တယ်ဝါယောတွန်းတဲ့သဘောလေးသိလိုက်တယ်တွန်းတဲ့သဘောလေးပြက်တဲ့သဘောလေးသိလိုက်တယ်စိတ်ကလေးကိုတွန်းတာလေးဘယ်လိုအသိနာငါသိလိုက်ပါလားတွန်းတယ်လို့သိလိုက်တယ်တွန်းတာလေးပြက်သွားသိမှုသဘောလေးကလည်းမရှိတော့ပါလားဗဟိတကကံတဲ့သဘောလေးကိုသိလိုက်တယ်သိလိုက်တဲ့သဘောလေးတွန်တာလေပြက်သွားရောတွန်တယ်ဆိုသိမှုလေးကလည်းမရှိတော့ပါလားအော်နာယုံနှစ်ပါးတထတိဖြစ်ပြီးတထတိပြက်တဲ့သဘောတရားသဘောလေးကိုရှုတာတွန်တဲ့သဘောလေးသိတဲ့သဘောလေးနာယုံနှစ်ပါးတထတိဖြစ်ပြီးတထတိပြက်တဲ့သဘောတရားပါလားဒါပဲရှုအဲ့ဒါကဖြစ်တာနဲ့ပြက်တာနဲ့ဖြစ်တာနဲ့ပြက်တာနဲ့သဘောတရားလက္ခဏာသဘာဝကိုရှုရင်အဲ့ဒီကရှုရင်အောက်ကကြာကြာထိုင်မှများလာတော့အဲရုပ်ရုပ်ချင်းထိလိုက်တော့အောက်ကအမာရုပ်နဲ့ခန္ဓာကယုတ်နဲ့ပထဝီပထဝီချင်းထိလိုက်ကပထဝီယုတ်နဲ့အမာယုတ်နဲ့ကိုယ်နဲ့ထိလိုက်တဲ့အချိန်ခါကြာကြာထိပါများလာတော့ဖတာဝေဒနာဖြစ်လာတယ်ဘယ်လိုဖြစ်လာကြပထဝီဥဆောင်ခြင်းနဲ့ဆောင်လာတယ်တေဇောဥဆောင်လည်းဆောင်တယ်အာဘောဥဆောင်ခြင်းနဲ့ဆောင်တယ်ဝါယောဥဆောင်ခြင်းနဲ့ဆောင်တယ်ဓာတ်ကြီးလေးပါဥဆောင်တယ်ဓာတ်ကြီးလေးပါဥဆောင်လာတော့တင်းနာပေါ်လာတယ်နာကတော့ပွားပြီးပါသိလိုက်တယ်တင်းတယ်လို့ပွားသိတင်းတယ်လို့သိလိုက်တဲ့စိတ်ကိုမဖြစ်အောင်တခါတည်းကဘာလာသတ်တည့်တဲ့ကတင်းတာကြီးသိတဲ့စိတ်ကိုဖြောက်ပြိုင်ဘယ်လိုပြောအော်ဝေဒနာခန္ဓာရှုအော်ကနောစိတ်ကဘာရှုလိုက်လဲဝေဒနာခန္ဓာအော်ဖောက်ပြန်ရဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားဒီလိုရှုရင်ဖောက်ပြန်တဲ့ရုပ်ဝေဒနာပဲလို့ဒီလိုရှုရင်ဝေဒနာဝေဒနာခန္ဓာကိုရှုတာနာရှုတာဘယ်လိုရှုတယ်ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုရှုရင်ဒါရှုပုံနေတော့ဖောက်ပြန်တယ်လို့သိလိုက်တဲ့စိတ်ကလေးကရုပ်ကိုသိလိုက်တာနောက်စိတ်ကလေးကသိလိုက်တာကဝေဒနာကိုသိလိုက်တာနာမ်ကိုသိလိုက်အဲ့ဒါဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိလိုက်တဲ့စိတ်ဟာဖောက်ပြန်တဲ့စိတ်ကလေးကလက်ဝါရုပ်ကိုသိလိုက်တဲ့စိတ်နောက်စိတ်ကလေးကဝေဒနာကိုသိလိုက်တဲ့ဥစ္စာနာမ်ကိုသိလိုက်တဲ့စိတ်ဩဖောက်ပြန်တဲ့သဘောတရားဖောက်ပြန်တဲ့စိတ်ကလေးသိလိုက်တာရုပ်နဲ့ရုပ်ခန္ဓာ၅ပါးပါလားနောက်စိတ်ကလေးကနာမ်ကိုသိလိုက်တာနာမ်ခန္ဓာ၅ပါးပါလားဩခန္ဓာ၅ပါးတက္ကစိတ်တခဏလေးနဲ့ခန္ဓာ၅ပါးဖြစ်ရင်တည်းညာကြည်လားရုပ်ကိုပိုင်းခြားတဲ့ခန္ဓာ၅ပါးလည်းသိနာမ်ကိုပိုင်းခြားတဲ့ခန္ဓာ၅ပါးလည်းသိအဲ့ဒီလိုရုပ်ကိုလည်းခန္ဓာ၅ပါးဖြစ်ပုံနာမ်ကိုလည်းခန္ဓာ၅ပါးဖြစ်ပုံအဲ့ဒီနာမ်ခန္ဓာ၅ပါးရုပ်ခန္ဓာ၅ပါးဒီမှာတွဲဖြစ်ပြီဩဖောက်ပြန်တဲ့စိတ်ကလေးကိုဖောက်ပြန်တဲ့သဘောတရားလေးကိုသိလိုက်တဲ့စိတ်ကရုပ်ခန္ဓာ၅ပါးပါလားဝေဒနာကိုသိလိုက်တဲ့စိတ်ကလေးကနာမ်ခန္ဓာ၅ပါးပါလားဩရုပ်ခန္ဓာ၅ပါးနာမ်ခန္ဓာ၅ပါးရုပ်ခန္ဓာ၅ပါးကလည်းသစ္စာနာမ်ခန္ဓာ၅ပါးကလည်းသစ္စာပါလားလို့ဒီလိုသိရတာဗျာကိုယ်ခန္ဓာကိုရှုလို့ကိုယ်သိတာအဲသိညာသိတာမဟုတ်ဘူးအဲမှတ်ထားလို့သိတယ်အသိမျိုးမဟုတ်ဘူးဝိပဿနာညာဝိပဿနာစိတ်နဲ့သိတာဝိပဿနာဘာဝနာမယညာနဲ့သိတဲ့စိတ်ကြီးဘာကြောင့်လဲတဲ့ကိုယ်စိတ်ကလေးကိုကိုယ်စစ်တော့အဲတတိလေးအမြဲတမ်းကပ်ပြီးတခြားလိုက်တော့ဝေဒနာခန္ဓာကိုရှုလိုက်တာဝေဒနာခန္ဓာရှုတော့ရုပ်ကိုပိုင်းခြားတဲ့စိတ်လည်းသိနာမ်ကိုပိုင်းခြားပြီးခန္ဓာ၅ပါးဖြစ်တဲ့စိတ်ကိုလည်းသိ။အဲဒီလိုသိတော့တချို့ပြောလို့ပြောတာတဲ့။အဲရုပ်ကိုပိုင်းခြားသိလိုက်တာယူပပရိစ္ဆေဒညာနဲ့။နာမ်ကိုပိုင်းခြားတာနာမပရိစ္ဆေဒညာနဲ့။အဲလိုခေါ်လည်းမခေါ်တတ်ပါဘူး။အဲတော့ဟောပြောလိုက်တဲ့ဥစ္စာကဘုရားသိ။ဥစဉ်သိတာမဟုတ်ဘူး။ဥစဉ်သိတာကတော့ဩဖောက်ပြန်ခြင်းလက္ခဏာကိုသိလိုက်တာကရုပ်ကိုသိလိုက်တဲ့စိတ်။ဝေဒနာသိလိုက်တဲ့စိတ်ကလေးကနာမ်ကိုသိလိုက်တဲ့စိတ်ပါလား။ဩရုပ်ကိုပိုင်းခြားနာမ်ကိုပိုင်းခြားဩရုပ်ကိုပိုင်းခြားပြီးခဏလေးဖြစ်ပြီးခဏလေးပြက်။ဩရုပ်ကိုပိုင်းခြားပြီးသိလိုက်တဲ့စိတ်ကဲနာမ်ကိုပိုင်းခြားသိလိုက်တဲ့စိတ်ကဲ။ဩဒီမှာယုံနာနှပါကိုတစ်ခါကွဲတော့။အဲ့ဒီလိုယုံနာနှပါကိုပိုင်းပိုင်းနိုင်နိုင်ကြီးခန္ဓာကိုတက်ကြီးလေးပါပေါ်ကဒီလိုသေးသေးချာချာပိုင်းပိုင်းနိုင်နိုင်ကြီးသိလိုက်ပြီးယုံနာနှပါကိုပိုင်းခြားပြီးသိလိုက်ပြီးဆိုလို့ချင်းအပယ်လွတ်ပါတယ်။သုရသောတာပန်တထိုင်နေနဲ့ရ။ဘာကြောင့်လဲ။ယုံနာနှပါပိုင်းခြားပြီးသိလိုက်ပြီလေ။အဲ့ဒီတော့ယုံနာနှပါပိုင်းခြားပြီးသိလိုက်တဲ့စိတ်ဟာဒါကလွတ်သေးသလားတဲ့မလွတ်သေးဘူးရုပ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်နာမ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်တယ်ယုံနာနှစ်ပါးတွဲသေးဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိတယ်ရှင်းလက်ဦးစိတ်ကလေးကရှုပ်လိုက်တဲ့စိတ်ကလေးကဖောက်ပြန်တဲ့ရုပ်နောက်စိတ်ကလေးကဝေဒနာအဲနာမ်နဲ့ရုပ်နဲ့တွဲသေးတယ်ရုပ်ခန္ဓာနာမ်ခန္ဓာဒီလိုသွားသေးတယ်ဒီလိုသိလိုက်တော့ယုံနာနှစ်ပါးတွဲဖြစ်တွဲဖြစ်လိုက်တော့ဒီယုံနာနှစ်ပါးကိုချီကန်လိုက်ဒီယုံနာပါးလွှတ်လိုက်တော့ရှုပ်လိုက်ဘယ်လိုရှုပ်လိုက်ကြတဲ့အကြောင်းကိုသဖြစ်တော့ဘယ်လိုကြောက်လဲ။အော်ဒီမှာငါဒီစိတ်တွေဖြစ်နေပါလား။ဒီစိတ်ကဒီလိုဖြစ်နေလို့ချင်းရုပ်ခန္ဓာနာမ်ခန္ဓာကဖြစ်နေအောင်ဖြစ်နေတော့ဘယ်လိုရှုလဲ။အော် ဖောက်ပြန်ခြင်းယုတ်ဝေဒနာပါလားဝေဒနာသည်နာမလားလို့ဆိုပြီးတော့ဟောယုတ်နာနှစ်ပါးတကလွတ်လိုက်ပြီးတော့နာစိတ်ကိုပြောင်းပလိုက်ဝေဒနာခန္ဓာလွတ်သွားပြီနာစိတ်ကိုပြောင်းဝေဒနာသည်နာမလားဆိုနာကိုပြောင်းလိုက်နာကနေပြီးတော့တကဒီနာမခန္ဓာ၅ပါးဖြစ်နာစိတ်ဖြစ်နာစိတ်ကခုနယုတ်နာနှစ်ပါးရှုပ်လိုက်တဲ့စိတ်ကလေးကလွတ်ထွက်သွားလွတ်ထွက်သွားပြီးတော့ဒီနာစိတ်ဖြစ်နေဟောကာလ၃ပါးဖြစ်နေဗာလဲယုတ်ကိုသိလိုက်တဲ့စိတ်နံသိလိုက်တဲ့စိတ်အခုနံတပါတဲ့ခန္ဓာနံခန္ဓာ၅ပါးဖြစ်နေတဲ့စိတ်အတိတ်စိတ်ကပြစ္ဆုတ်ပန်စိတ်ကအနာဂတ်စိတ်ကဟောကာလသုံးပါးဒီမှာဖြစ်ရုပ်ဝေဒနာဖောက်ပြန်တဲ့စိတ်ကိုလည်းလွတ်သွားပြီအခုဖောက်ပြန်တဲ့ရုပ်ဝေဒနာစိတ်ကနေပြီးဝေဒနာသည်နာမလားဆိုနံစိတ်ကိုပြောင်းလိုက်ပြီနံစိတ်ပြောင်းလိုက်တော့နံစိတ်ဖြစ်နေပြန်ပြီခန္ဓာ၅ပါးဖြစ်နေပြန်ပြီခန္ဓာ၅ပါးဖြစ်နေတော့ဒီခန္ဓာ၅ပါးလွတ်သွားအောင်ဘယ်လိုရှုလိုက်မလဲဩနာဣသဘောတရားဘာလောက်တတ်တယ်သူသဘောကဘာလောက်တတ်တယ်လဲနာဣလက္ခဏာသဘာဝကဩခန္ဓာပြည့်ပြည့်တဲ့သဘောတရားပါလားလို့ဆိုတော့ခန္ဓာ၅ပါးဩဖောက်ပြန်တဲ့သဘောလဲခန္ဓာ၅ပါးလွတ်သွားတယ်အဲဝေဒနာပေါ်မှာလဲခန္ဓာ၅ပါးလွတ်သွားတယ်နာစိတ်ကလည်းခန္ဓာ၅ပါးလွတ်သွားတယ်ဘယ်လွတ်သွားလဲတဲ့ခန္ဓာပြည့်ပြည့်တဲ့သဘောလေးဆိုတော့ဝိမုတ်တိဖြစ်သွားကာလသုံးပါးလွတ်သွားအဲ့ဒီလိုစိတ်ဖြစ်မှဓမ္မအဘိဓမ္မာပိတ်ကြအဲ့ဒါပါလေတဲ့ရုပ်ခန္ဓာ၅ပါးရဲ့နာဝေဒနာခန္ဓာဝေဒနာခန္ဓာရဲ့သင်ရခန္ဓာရသင်္ခါရခန္ဓာရဝိညာဉ်နဲ့ခန္ဓာရနာခန္ဓာရတခါတည်းလော့ဘာကြောင့်လဲတဲ့ကျွလိုက်တဲ့အချိန်ခါမှာရုပ်ကိုပိုင်းခြားတဲ့စိတ်လည်းသိနာကိုပိုင်းခြားတဲ့စိတ်လည်းသိတယ်နာတပါးတဲ့နာခန္ဓာဖြစ်နေတာလည်းသိနဲဒီမှာစေတသိက်တွေကလည်းဖြစ်နေကြတာဘယ်လိုဖြစ်နေလိုက်တဲ့စိတ်တွေအပြောင်းအလဲဖြစ်နေရုပ်ကိုသိလိုက်တဲ့စိတ်ရုပ်ပါလားလို့သင်ညာပေးနာပါလားလို့ဝေဒနာသည်နာပါလားလို့သင်ညာပေးနာတစ်ခုတည်းဖြစ်နေပါလားရုပ်နာနှစ်ပါးတော့လွတ်သွားပြီနာစိတ်ဖြစ်နေပြန်ပြီဆိုတော့သင်ညာပေးဒီသင်ညာကိုလွတ်ပေါ့ဘယ်လိုရှုမလဲတဲ့
ဝေဒနာဒီနာနာဣလက္ခဏာသဘာဝဘာလို့တတ်တဲ့သူသဘောကခါးသားပြီးပြက်ပါလားဆိုတော့ဣစ္ဆတသဏ္ဍာန်ကဘာဘုဒ္ဓရှိလေးပါပေါ်ပါလေခန္ဓာ၅ပါးပါလားဒါပါကြောင့်လေခန္ဓာ၅ပါးဝေဒနာခန္ဓာကိုရှုလိုက်လို့ကာလပေါင်းမှလွတ်မြောက်သွားဘာကြောင့်လဲတဲ့ဒီမှာခန္ဓာ၅ပါးသိဝေဒနာခန္ဓာကိုသိဘယ်လိုသိလိုက်ဩမြင်နာယူပက်ခန္ဓာခံစားနေတာကဝေရမေခန္ဓာအမှတ်တင်ညာပေးနေတာကသင်ညက်ခန္ဓာဘယ်လိုအမှတ်တင်ညာပေးသင်နေတင်းနေတင်းနေတင်းနေပေးနေတာသင်ညက်ခန္ဓာတင်းနာကြီးမခံစားခြင်းနဲ့ဒေါသတွေဒေါသစိတ်တွေအဲကိုက်ညီတဲ့စိတ်တွေຢာကစိတ်တွေဒေါသစိတ်တွေမောဟစိတ်တွေဖြစ်နေတာကသင်္ခါရခန္ဓာဝိညာဏလေးကတော့သိပြက်နေတဲ့ခန္ဓာပါလားဩခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြည့်တဲ့သဘောတရားဒီအကြောင်းကြောင့်ဒီအကျိုးဖြစ်နေပါလားအော်ခန္ဓာ၅ပါးကလည်းအကြောင်းအကျော်ဓာတ်ဤသဘောကလည်းအကြောင်းအကျော်ဘယ်အကြောင်းကြောင့်ဘယ်အကျိုးလဲသိပြီဒီပေါ်ဝိပဿနာညာဝိပဿနာစိတ်ရပါဖြစ်ကောင်းတဲ့တရားတွေစောင့်ကြည့်တဲ့ဖာလို့ကတော့သိမလားဘယ်တော့မသိဝိပါဒိသိဖို့ဟာခန္ဓာကိုရှုမှအဲ့တော့ခန္ဓာ၅ပါးဖြစ်ဖို့ခန္ဓာ၅ပါးပြတ်သွားဖို့အဲ့တော့ခန္ဓာ၅ပါးလွတ်သွားလို့ရုပ်ကိုသိလိုက်ရင်ရုပ်ခန္ဓာ၅ပါးဖြစ်ဝေဒနာကိုသိလိုက်ရင်ဝေဒနာခန္ဓာ၅ပါးဖြစ်ဝေဒနာခန္ဓာ၅ပါးဖြစ်ပြန်တော့ရောတဲ့ဝေဒနာတင်ညာသင်္ခါရဝိညာဏနံခန္ဓာလေးပါတွေ့ပါလားအဲရုပ်လည်းမပါဘူးလားတဲ့ဟောခန္ဓာ၅ပါးတခါတည်းဖြစ်ပြီးတခါတည်းပြတ်သွားလားဒီခန္ဓာကဘောကနာမောကြည့်လိုက်ပြန်တော့ခန္ဓာ၅ပါးပဲရုပ်ပေါ်မှာလည်းနံခန္ဓာ၅ပါးရုပ်ခန္ဓာတစ်ပါးခန္ဓာ၅ပါးပဲအဲ့တော့ဒီခန္ဓာ၅ပါးဟာဘုရားကသင်ချဟောထားတာဝဲအောင်ကြည့်မြင်အောင်ကြည့်လွတ်အောင်ကြည့်ခန္ဓာ၅ပါးဘယ်လိုလွတ်အောင်ကြည့်မလဲသဘာဝတရားသဘောတရားလက္ခဏာမြင်လို့ကြည့်ရင်ဘုရားကလက္ခဏာရေးသုံးပါးလက္ခဏာရေးသုံးပါးကအလကားထားဖြစ်ခဲ့တဲ့တရားမျိုးကိုနာဣလက္ခဏာတဲ့ယုတ်ဣလက္ခဏာတဲ့အတုဝိုင်းလက္ခဏာတဲ့နောက်ပြီးတော့ပြဉ္ညာကလည်းငါးချက်ထားရခဲ့နာမပြဉ္ညာတဲ့သံဌာနပြဉ္ညာတဲ့ခန္ဓာပြဉ္ညာတဲ့သဘာဝပြဉ္ညာတဲ့သမုဟပြဉ္ညာဟောပြဉ္ညာငါးချက်ရှိဒီပြဉ္ညာငါးချက်ပေါ်ပါလေနာမပြဉ္ညာပေါ်ပါလေခန္ဓာ၅ပါးဖြစ်သံဌာနပြဉ္ညာပေါ်ပါလေခန္ဓာ၅ပါးဖြစ်ခန္ဓာပြဉ္ညာပေါ်လေခန္ဓာ၅ပါးဖြစ်သဘာဝပြဉ္ညာပေါ်လေခန္ဓာ၅ပါးဖြစ်အဲ့ဒီသဘာဝပညာခန္ဓာ၅ပါးကတခါတည်းကိုလွတ်မြောက်သွားပြန်တော့လည်းဘာချုပ်ကြကြရုပ်ပေါ်မှာလွတ်သွားခန္ဓာ၅ပါးနောက်ကြပါနောက်ညညရှိသေးတယ်အဲသုံးပွဲရှိသေးတယ်နောက်ကြပါ သိသိကြကြဟောဒါတွေကအခုကကြားတယ်အဲတရားကမှပြအခုဟာကတော့အသိသိတဲ့တခါတဲ့တရားကမှပြဟာပြင်မိစ္ဆာဒိဋ္ဌိပြုတ်ပုံမှာခန္ဓာ၅ပါးဖြစ်ပုံယုံနာ၂ပါးကိုသိပုံစိတ်တခဏလေးနဲ့ဖြစ်ပုံအဲဒါစိတ်ကလေးတွေပြောင်းလဲပြီးတော့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့ကာလဝိမုတ်တိဖြစ်ပုံစိတ်တွေကိုပြောအဲဒါဓမ္မသောတာပန်ဒီမှာပေါ့ဒီလိုမှမဟုတ်ဘဲနဲ့သောတာပန်ဒီမှာကနာရာကြီးသိနေလို့ကတော့ဘယ်တော့သောတာပန်များဒိဋ္ဌိလည်းမပြုတ်ဘူးလေးမဲ့ချောက်ပြီးတော့ဘိုးကြောက်ခိုင်းရမယ်လားမဘာကြောင့်လဲဝေဒနာဒေါသဖြစ်နေပြီလေနာရာကြီးသိနေပြီလေအတိတ်ကလည်းနာရာကြီးသိတယ်အခုလည်းပြစ်ဆုံးပါသိဘယ်တော့မှဒီမလွတ်တော့ဘူးကမလူသတိသိတယ်လို့လူတယောက်မဖြစ်တော့ဘူးဘာကြောင့်လဲတဲ့အတိတ်ကသိတယ်အသိမျိုးပဲသိအခုဝိပဿနာယောဂီပုဂ္ဂိုလ်ဒီဝိပဿနာညာဝိပဿနာသိအဲ့ဒီလိုသိရသိတော့မှဘာလဲတဲ့ယုတ်ကိုပိုင်ချာနာကိုပိုင်ချာယုတ်နာနှစ်ပါးကွဲသွားခန္ဓာငါးပါးကွဲသွားဘယ်လိုကွဲသွားတယ်ယုတ်နာနှစ်ပါးလည်းကွဲသွားဘယ်လိုပဲနီးကွဲပုံနဲ့။ဩ။ယူပက်ခန္ဓာ။ဖောက်ပြန်တဲ့လက္ခဏာတဘာဝ။သတ္တ။ခံစားမှုဝေရณะခန္ဓာသတ္တ။သင်ရခန္ဓာကသတ္တ။သင်္ခါရပြုတ်ပြင်ပြီးညာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်သွားတဲ့သင်္ခါရခန္ဓာကသတ္တ။ဝိညာဏသိပြီးပြတ်သွားတဲ့ခန္ဓာကလည်းသတ္တ။ဩ။ဝိညာဏသိပြီးပြတ်တယ်ဆိုလို့ရှိရင်သိပြီးပြတ်တယ်လို့ဒီလိုအပြတ်သဘောလေးကိုသိလိုက်လို့ချင်းလွတ်သိသလား။မလို့သေးဘူးဝိညာဏသွားသိပြီဝိညာဏမှာခန္ဓာ၅ပါးပြည့်စိတ်ကလေးစိတ်ကလေးအဲ့တော့ဒီခန္ဓာ၅ပါးလွတ်သွားပါဒီခန္ဓာ၅ပါးလွတ်သွားဘယ်လိုလွတ်မှာလဲနာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးဩအကြောင်းနဲ့အကျိုးပါလားဒီမှာခန္ဓာ၅ပါးပြည့်လာတဲ့သဘောတရားကဘာကြောင့်လဲဩဒီဓာတ်ကြီး၄ပါးဟာဒီယူပက်ခန္ဓာယုတ်တရားကြီးရှိဒီယူပက်ခန္ဓာယုတ်တရားကြီးရှိလို့ဝေရณะခန္ဓာရှိဒီဝရณะခန္ဓာရှိလို့သင်ညက်ခန္ဓာရှိသင်ညက်ခန္ဓာကသင်ညာပေးလို့သင်္ခါရကပြုပြင်ပေးသိဝိညာဏကလေးကတော့ခံစားပြီးပြောသူ့သဘောကိုဖောင်းနေကြတယ်အသိသိတာဖြင့်သဘာဝတရားတွေဓမ္မသဘောတွေပဲညာကယူပက်ခန္ဓာကြီးကလည်းဓမ္မသဘောဝေရณะကလည်းဓမ္မသဘောသင်ညာကလည်းဓမ္မသဘောသင်္ခါရကလည်းဓမ္မသဘောဝိညာဏကလည်းဓမ္မသဘောအဲ့တော့ယူပက်ခန္ဓာကိုသိရင်ခန္ဓာ၅ပါးဖြစ်နေကြပြီဝေရณะခန္ဓာကိုသွားသိလိုက်အော်ဒါဝေရณะခန္ဓာရယ်လို့သိလိုက်ရင်ခန္ဓာ၅ပါးဝေရณะခန္ဓာ၅ပါးဖြစ်နေကြပြီသိညက်ခန္ဓာကိုသွားပြီဒါသိညက်ခန္ဓာရယ်လို့ဒီလိုသိနေကြရင်ခန္ဓာ၅ပါးဖြစ်နေကြပြီဝိညာဏသိလို့ရှိရင်ဖြင့်ခန္ဓာ၅ပါးဖြစ်နေကြပြီမလွတ်သေးဘူးခန္ဓာ၅ပါးကွဲယုံနဲ့မလွတ်သေးဘူးခန္ဓာ၅ပါးဒီကွဲယုံမဲ့ရှိလွတ်လာမလွတ်သေးဘူးဝိမုတ်တိမရဘူးခန္ဓာ၅ပါးဖြစ်နေတုန်းဒီယူပဲခန္ဓာဖြစ်လိုက်ရင်ခန္ဓာ၅ပါးပဲဝေဒနာသိလိုက်ရင်ခန္ဓာ၅ပါးပဲသိညာသိလိုက်ရင်ခန္ဓာ၅ပါးပဲသင်္ခါရကိုသိလိုက်ရင်ခန္ဓာ၅ပါးပဲဝိညာဏသိလိုက်ရင်ခန္ဓာ၅ပါးပဲခန္ဓာ၅ပါးဒီဖြစ်နေတာမနေစိတ်ခန္ဓာလေးနဲ့ဖြစ်လိုက်တဲ့ခန္ဓာ၅ပါးတရားအသိစိတ်မဲ့ဆိုလို့ချင်းခန္ဓာ၅ပါးဆိုသိလိုက်မဲ့ဆိုလို့ချင်းတရားလုံးဟောလို့ပုံနေမှာမဟုတ်တော့အဲ့တော့တရားတော်မှာပြသဘောပေါက်အောင်လွယ်လွယ်ကူကူနဲ့သဘောပေါက်အောင်ဝိပဿနာယောဂီပုဂ္ဂိုလ်တွေလွယ်လွယ်ကူကူနဲ့ပြောပါမယ်ဗျအဲ့တော့ဓာတ်ကြီးလေးပါပေါ်ကလည်းဓာတ်သဘောဒီအကြောင်းကျူးမြင်လားခန္ဓာ၅ပါးလည်းအကြောင်းအကျိုးမြင်လားဘယ်လိုအကြောင်းအကျိုးမြင်လဲလဲဓာတ်ကြီးလေးပါပေါ့ဒါကြောင့်မလို့ဘုရားဟောတာဒီခန္ဓာဟာဘာရှိလဲကွာဓာတ်ရဲ့ခန္ဓာရဲ့အာယတနာရဲ့အဲခန္ဓာရဲ့အာယတနာရဲ့သစ္စာရဲ့ဒါပဲဘာရှိသလဲတဲ့ယုံနာရဲ့တဲ့ယုံနာဤသဘောတဲ့ခန္ဓာဤသဘောတဲ့အာယတနာဤသဘောတဲ့ဓာတ်ဤသဘောတဲ့အဲ့တော့ဣစ္ဆဒသနာနာဓာတ်ဤသဘောကိုပေါက်လို့ခြင်းဓာတ်တဘာပေါက်လို့ခြင်းလည်းနေပါမောခန္ဓာသဘာပေါက်လို့ခြင်းလည်းနေပါမောအဲ့တော့ဘာခန္ဓာပေါက်ပေါက်နေပါမောပါလိအဲ့တော့ဒီခန္ဓာ၅ပါးကိုတဘာဘာပေါက်ဖို့အရေးကြီးပါတယ်ဒါကြောင့်မလို့ဓာတ်ဤသဘောကဘယ်လိုလဲအကြောင်းအကျိုးဟာပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဒီအကြောင်းအကျိုးရှိတယ်အဲဓာတ်သဘောတွေဟာပထဝီကလည်းသူ့သဘောသူဆောင်နေတယ်အာဘောကလည်းသူ့သဘောသူဆောင်နေဝါယောကလည်းသူ့သဘောသူဆောင်တိသောကလည်းသူသဘောသူဆောင်ဓာတိလေးပါကလည်းသူသဘောသူဆောင်ကြခန္ဓာ၅ပါးကလည်းသူသဘောသူဆောင်ကြအကြောင်းနဲ့အကျိုးပဲတဲ့ဘယ်အကြောင်းနဲ့ဘယ်အကျိုးလဲတဲ့ဘုရားကတခါဘယ်လိုဟောလဲပြဉ္ညာ၅ချက်ဟောတယ်နာမပြဉ္ညာတယ်သာသနာပြဉ္ညာတယ်ခန္ဓာပြဉ္ညာတယ်သဘာဝပြဉ္ညာတယ်သမုဟပြဉ္ညာတယ်ဟောပြဉ္ညာ၅ချက်ကြီးဒီခန္ဓာ၅ပါးကလည်းပေါင်းစုပေးတာဒီဓာတိလေးပါကလည်းပေါင်းစုပေးတာလည်းသမုဟပြဉ္ညာကပေါင်းစုပေးတာပထဝီအာဘောတိသောဝါယောဆိုတဲ့ခန္ဓာ၅ပါးအဲယုံနာ၅ပါးဖြစ်ဒီတကြီးလေးပါပေါ့စုသမုဟဆိုတဲ့ပြညာကပေါ့စုပေးထားလို့ဒီတကြီးလေးပါဟာဒ အဲယုံနာကဘာဖြစ်ခန္ဓာငါးပါးပေါင်းစုပေးထားလို့ခန္ဓာငါးပါးဖြစ်အဲဒီခန္ဓာငါးပါးယုံနာနှစ်ပါးတဲ့ဘုရားဒီလိုဟောတယ်ဒါကြောင့်မလို့ပညာငါးချက်ကအလကားထားပေးခဲ့တဲ့တရားမဟုတ်ဘူးဘုရားကနာမပညာသံဌာနပညာကနာပညာသဘာဝပညာသမုဟပညာအဲပေါင်းစုပေးထားတယ်သမုဟပညာကခန္ဓာငါးပါးကိုလည်းပေါင်းစုပေးထားတယ်ဓာတိလေးပါးကိုလည်းပေါင်းစုပေးထားတယ်ဒီဓာတိလေးပါးပေါင်းစုပေးထားလို့နာယုတ်ဖြစ်နေတယ်နခန္ဓာလေးပါးရောယုတ်တရားရောခန္ဓာငါးပါးပေါင်းစုပေးထားတယ်ဟောယုတ်နာဖြစ်အဲယုတ်နာဖြစ်တော့ခန္ဓာငါးပါးဖြစ်အဲခန္ဓာငါးပါးဖြစ်တော့အာရဏတွေဖြစ်အာရဏတွေဖြစ်တော့ဗာလေတဲ့သစ္စာလေးပါအဲ့တော့ဒီခန္ဓာဟာဓာတ်ဤသဘောတဲ့အာရဏဤသဘောတဲ့ခန္ဓာဤသဘောတဲ့ဒါပဲရှိတယ်ဘုရားဒီသဘောတရားတွေပြင်လို့ရှိရင်တဲ့အယူမအမမအစွဲမဆိုတဲ့မိစ္ဆာဒိဋ္ဌိပြုတ်ပါရောတဲ့တရားကိုမြင်အောင်ကြည့်ကြတယ်တရားကိုမမြင်လို့ဒီခန္ဓာငါးပါးကိုဓာတ်ကြီးလေးပါးကိုလည်းမကွဲတယ်ခန္ဓာငါးပါးကိုလည်းမကွဲတယ်မကွဲခြင်းကြောင့်ပေါ်လေတဲ့ခန္ဓာငါးပါးကိုငါချင်ရတယ်တဲ့မသူကောင်းငါကောင်းယောက်ျားကောင်းမိန်းမကောင်းငါပဲသူပဲငါမြင်တယ်ငါကြားတယ်ငါနားတယ်ငါသားတယ်ငါထီးတယ်ငါပွားတယ်ငါထိုင်တယ်ငါပေါက်တယ်ငါယူတယ်အဲခန္ဓာငါးပါးဖြစ်ကုန်ပြီတဲ့သမုဟပညာပေါင်းစုပေးလိုက်ပြီတဲ့အကြောင်းကြောင့်အကျိုးဖြစ်နေတဲ့ယုံနာကိုမသိဘူးတဲ့ခန္ဓာငါးပါးဖြစ်ကုန်ပြီတဲ့အဲ့ဒီခန္ဓာငါးပါးဖြစ်လာပြီဆိုလို့ရှိရင်တဲ့ငါတွဲပြီတာမှတော့တဲ့ဘယ်တော့မှအပေလေးပါးကမတော့ပါဘူးတဲ့ဖယားအဲ့တော့ဒဂရကမပြဓာတ်ကြီးလေးပါးကလည်းအကြောင်းကျိုးခန္ဓာငါးပါးကလည်းအကြောင်းကျိုးပဲဓာတ်ကြီးလေးပါးကဘယ်လိုအကြောင်းကျိုးလဲသူသဘောသူဆောင်ရတယ်သမုဟပညာကပေါင်းစုပေးတာပထဝီမောသီအာဘောကဖွဲ့စည်းပြီးတိသောကအာဘောကိုလောင်ကျွတ်ပြီးဝါရောကနောက်ကတွန်းပြီးအဲ့တော့ပေါင်းစုပေးတယ်လို့ဖြစ်သွားသမုဟပညာကပေါင်းစုပေးတာအဲ့ဒီတော့ပထဝီမောသီအာဘောကဖွဲ့စည်းပေးတော့နုညမကြီးဖြစ်ဒီတော့ကနောက်ကအာဟောကိုလောင်ကျောက်ပြီးတော့တင်းပထဝီတောက်ပထဝီထုံးပထဝီအောက်ပထဝီကဲ့ပထဝီပြင်ပထဝီဖြစ်ဒီတော့ကနောက်ကလောင်ကျောက်ပြီးအကြောင်းကျိုးနော်ဒီတော့ကဘာလို့လောင်ကျောက်ပြီးနိုင်လဲနောက်ကဝါရောကတွန့်ပြီးဟောဓာတ်ကြီးလေးပါအကြောင်းကျိုးပထဝီကအကျိုးတရားအာဟောကအကျိုးပထဝီအကျိုးတရားကအကြောင်းပြလိုက်တော့အာဟောအကျိုးတရားအာဟောအကျိုးတရားကအကြောင်းပြလိုက်တော့ဒီတော့ကအကျိုးတရားဒီတော့အကျိုးတရားကအကြောင်းပြလိုက်တော့ဝါရောကအကျိုးတရားအကြောင်းကြောင့်အကျိုးဖြစ်နေတယ်ဒီဓာတ်ကြီးလေးပါကအဲ့ဒီဓာတ်ကြီးလေးပါတဲ့အကြောင်းကျိုးသူသဘောသူဆောင်ရတယ်ပထဝီကလည်းသူသဘောသူဆောင်တယ်အာဘောကလည်းသူသဘောသူဆောင်တယ်တေဇောကလည်းသူသဘောသူဆောင်တယ်ဝါယောကလည်းသူသဘောသူဆောင်တယ်ဘယ်လိုပထဝီကလည်းသူသဘောသူဆောင်သူကညဉ့်ညာခြင်းလက္ခဏာတင်းခြင်းလက္ခဏာတောင်းခြင်းလက္ခဏာထုံခြင်းလက္ခဏာသူသဘောသူဆောင်တယ်အာဘောကလည်းဖွဲ့ချခြင်းလက္ခဏာသူသဘောသူဆောင်တယ်တေဇောကလည်းကျက်စေတအောင်သူသဘောသူဆောင်တယ်ဝါယောကလည်းတောတဲ့ကံနဲ့သူသဘောသူဆောင်တယ်အော်တဏ္ဍဘောဓာတ်ဆောင်နေတဲ့သဘာဝဓာတ်တွေသူတော်သူဆောင်တဲ့ဓာတ်ကြီးလေးပါးကလည်းသတ္တဖြစ်သွားတယ်။ပထဝီကလည်းသတ္တအာဘောကလည်းသတ္တတေဇောကလည်းသတ္တဝါယောကလည်းသတ္တဟောဒီလိုသတ္တတွေဖြစ်သွား။ဝိပဿနာညာဝိပဿနာသိတဲ့ဓာတ်သဘောကလည်းဓာတ်သဘောဝတ်ပြီးပြ။အဲ့ဒီလိုဓာတ်သဘောသတ္တတွေတော့အကြောင်းကျိုးပြန်ပြီးသိကြလိုက်။ဝိပဿနာညာနဲ့ဝိပဿနာသိတယ်။အကြောင်းကျိုးပြန်သိကြလိုက်တော့ဩပထဝီကလည်းပါလဲတဲ့တေမှုသဘောတောက်မှုသဘောထုံမှုသဘောတို့ပြပြီးသိကြရတော့တင်းသဘောတောင်းဘောထုံဘောနုညာဉ္ဇဘောနုညာဉ္ဇဘောဘာကြောင့်ဖြစ်ရသလဲပြသိကြတယ်နုညာဉ္ဇဘောကဘာကြောင့်နုညာဉ္ဇပထဝီဘာကြောင့်ဖြစ်ရသလဲအောင်အာဘောကဖွဲ့စည်းပေလို့ဒဏပါတဲ့နေခြင်းကြောင့်နုညာဉ္ဇလက္ခဏာပထဝီဖြစ်ရတယ်နုညာဉ္ဇပထဝီဖြစ်ရတယ်နုညာဉ္ဇပထဝီကနေပြီးတော့တင်းဉ္ဇပထဝီတောင်းဉ္ဇပထဝီလေးဉ္ဇပထဝီဘာကြောင့်ဖြစ်ရသလဲဆိုတော့အောင်နောက်ကအာဘောကိုတိသောကကျက်စေတအောင်လောင်ကျွမ်းပြီးပေးနေလို့တင်းခြင်းလက္ခဏာတောင်းခြင်းလက္ခဏာလေးခြင်းလက္ခဏာဖြစ်နေရပါလားဒီမသိဘူးအကြောင်းအကျိုးတွေသိလားအဲဒီတော့တင်းခြင်းလက္ခဏာတောင်းခြင်းလက္ခဏာထုံခြင်းလက္ခဏာအောင်းခြင်းလက္ခဏာကိုက်ခြင်းလက္ခဏာတိသောကနောက်ကကျက်စေတအောင်လောင်ကျွမ်းပေးဒါကြောင့်ပထဝီဟာတင်းခြင်းတောင်းခြင်းထုံခြင်းလေးခြင်းဖြစ်ဩဒီတိသောကဘာကြောင့်ကျက်စီတောင်းလုတ်ပေးနေလဲဆိုတော့နောက်ကြည့်လိုက်တော့အကြောင်းပြန်ကြိုက်တော့ဝါရောကတောက်ကတည်းကတိသောကိုအားပေးပြီးလောင်ကျပြီးတောပေးဒီလိုခန္ဓာရှားမှသိတော့ပေါ့စာရဲကလို့ဆိုရင်တဲ့ခက်မှာမသိနူးညာမသိမာပတိအကြာလူတိုင်းသိတယ်ကလေးလေးလည်းသိဖွဲ့စီအားပေါ်ယူစီအားပေါ်လူနဲ့ကလေးလေးလည်းသိပူအေးတည်သောကလေးလေးလည်းသိပင်ရင်တတ်တယ်တောထောက်ဆောင်ဝါရောလောင်ကျဝါရောတောကဝါကလေးလေးလည်းသိဒီဒီမျိုးကတော့ဒီမှာအဖယ်မလို့ပေကလေးဆက်ဆက်ငါတတ်ပါကြီးအဲ့ဒီတော့ခန္ဓာကိုရှားလိုက်လို့ရှိရဲ့ဓာတ်ဤသဘောကိုလည်းကွဲသွားလိုက်ရုပ်ဤသဘောကိုလည်းကွဲသွားလိုက်အဲဓာတ်ဤသဘောကဘယ်လိုလဲ ပေါ်လာတဲ့ယုတ်ပေါ်လာတဲ့ဓာတ်တရားတွေအခုမင်းတခုဖောက်ပြန်နေတဲ့ယုတ်တရားတွေဒီလိုသဘောတွေပေါက်လာတယ်ခန္ဓာကိုကြာလိုက်ပြီဆိုရင်အဲ့ဒီသဘောတွေပေါက်လာပြီဆိုရင်ငါဆိုတဲ့အစွဲကြီးသက္ကာယဒိဋ္ဌိပြုတ်ပါရဲ့ဗျဒီလိုမှမသိလို့ရှိရင်နာတာကြီးသိတော့ကတော့မသိဘူးမိစ္ဆာဒိဋ္ဌိအပေလည်းမလို့ဒါကြောင့်မလို့ဓာတ်ဤသဘောနဲ့အကြောင်းအကျိုးမြင်ပါတယ်ဒီဓာတ်ဤသဘောကနေပြီးတော့အကြောင်းအကျိုးမြင်လာတော့ခန္ဓာကိုမြင်လာဘယ်လိုခန္ဓာကိုမြင်လာ哦သိလိုက်တန်ပါလေအကြောင်းအကျိုးမြင်တယ်ခန္ဓာကိုမြင်တာဩငါအခုမြင်နေတာဖရာဟောတာတယ်ခန္ဓာ၅ပါးမမြင်လို့ခန္ဓာ၅ပါးမသိလို့ငါအခုမြင်နေတာကမြင်တာကယူပက်ခန္ဓာဖောက်ပြန်တဲ့သဘောခန္ဓာနေတာကဝေရณะခန္ဓာယူပက်ခန္ဓာကလည်းသတ္တဝေရณะခန္ဓာကလည်းသတ္တဝေရณะခန္ဓာပြစ်လာမှတင်ရခန္ဓာကတင်ညာပေးနေပါလားတင်လိုက်တာတောက်လိုက်တာကြိုက်လိုက်တာအောင်းလိုက်တာလို့တင်ရခန္ဓာကတင်ညာပေးနေပါလားဝေရณะခန္ဓာပြစ်မှတင်ညာကပေးတယ်တင်ညာပေးမှကွဲလာခြင်းယာကသိဒေါသသိသင်္ခါရခန္ဓာတွေဖြစ်တယ်ဝိညာဏလေးကတော့သိပြီးပြက်ပါလားဩခန္ဓာ၅ပါးပူသောဘောသူဆောင်နေပါလားဝေရณะအဲယူပက်ခန္ဓာကလည်းသတ္တဝေရဏကလည်းသတ္တတင်ညာကလည်းသတ္တသင်္ခါရကလည်းသတ္တဝိညာဏကလည်းသတ္တအဲခန္ဓာ၅ပါးဒီမှာဖြစ်ခန္ဓာ၅ပါးဖြစ်နေတော့ဒီခန္ဓာ၅ပါးဟာဒီလည်းပြလည်းပြလည်းပြလည်းခန္ဓာ၅ပါးပြလည်းခန္ဓာ၅ပါးပြလိုက်ပါလားသတ္တစီသူသဘောသူဆောင်တယ်ဘယ်အကြောင်းသူဖို့လို့ဟောအကြောင်းကြောင့်အကျိုးပါလားဘယ်အကြောင်းကြောင့်လဲနာအကြောင်းယူအကျိုးယူအကြောင်းနာအကျိုးပါလားဒီအကြောင်းကြောင့်ဖြင့်အဲ့ဒီလိုအကြောင်းကြောင့်ပြိုင်တော့ခန္ဓာ၅ပါးပေါ်မှာစိတ်ကလေးတွေဖြစ်နေတဲ့ဥစ္စာဟာဝေဒနာကိုယူပက်ခန္ဓာသိလိုက်ရင်ခန္ဓာ၅ပါးဖြစ်တာဝေဒနာခန္ဓာကိုသိလိုက်ရင်ခန္ဓာ၅ပါးပဲဘာကြောင့်လဲတဲ့ဝေဒနာခန္ဓာတင်ရခန္ဓာတင်ခါရခန္ဓာခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးကြည့်ပါတခုသိလိုက်တဲ့ဆိုခန္ဓာ၅ပါးအနမြန်တာယုတ်ပဲခန္ဓာဝေဒနာခန္ဓာတင်ရခန္ဓာတင်ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနံခန္ဓာလေးပါဟာတခုသိလိုက်တာနဲ့ခန္ဓာ၅ပါးဖြစ်သွားတာစိတ်ကလေးကဒီလိုမြန်အဲ့ဒီတော့ဒီခန္ဓာ၅ပါးဘာလို့ဖြစ်နေတယ်လဲအကြောင်းပြန်ကြတယ်ဩအကြောင်းကြောင့်အကျိုးဖြစ်နေပါခန္ဓာ၅ပါးငါသွားပြီသိဒီခန္ဓာ၅ပါးဘာကြောင့်ဖြစ်လဲဒီအကြောင်းကြောင့်ဒီအကျိုးပဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးတာချုပ်ဩခန္ဓာ၅ပါးတော့အကြောင်းကြောင့်အကျိုးဖြစ်နေတယ်အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့ခန္ဓာ၅ပါးကိုလွတ်သွားခန္ဓာ၅ပါးကိုယူပဲခန္ဓာလည်းမသိဘူးဝေဒနာလည်းမသိတော့ဘူးသင်ညာလည်းမသိတော့ဘူးသင်္ခါရလည်းမသိဘူးသင်္ခါဝိညာဏလည်းမသိတော့ဘူးနံခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးလွတ်သွားဝေဒနာဘောဒီဝေဒနာဘောကလွတ်သွားတော့ဩအကြောင်းကြောင့်အကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ကာလဝိမုတ်တိဖြစ်တယ်ဘာကြောင့်လဲခန္ဓာ၅ပါးဖြစ်တော့အဲ့ဒီလိုဓာတ်ကြီးလေးပါဟောကခန္ဓာ၅ပါးကိုမသိတော့ဘူးဘယ်ဟာသိလိုက်တယ်နာကြောင့်ယုတ်ချို့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ယုံနာနှစ်ပါးတော့တွေ့ဟောကာလသုံးပါးတော့ဝေယူပဲခန္ဓာလည်းလွတ်သွားပြီဝေရဏလည်းလွတ်သွားပြီသင်ညာလည်းလွတ်သွားပြီသင်္ခါရလည်းလွတ်သွားပြီဝိညာဏလည်းလွတ်သွားပြီနာခန္ဓာလေးပါယုတ်တရားခန္ဓာ၅ပါးလွတ်မြောက်သွားပြီဘယ်ဟာကြောင့်လွတ်မြောက်သွားလဲနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ယူသိလိုက်ဓာတ်ကြီးလေးပါဘောကဖောက်ပြန်လာတဲ့သဘောတရားတွေတင်းနာပေါ်လဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လွတ်သွားပြီခန္ဓာ၅ပါးအဲထုံတာပေါ်လဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ကြိုက်လာတာပေါ်လဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်အောင်လာတာပေါ်လဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ကြက်လာတာပေါ်လဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ချွေးရည်ယူကြလာတာပေါ်လဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ပူရာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့အေးဓာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့လှုပ်ထားပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ကာနာပေါ်လဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့အဲ့ဒီဓာတ်ကြီးလေးပါပေါ်ကနေပြီးတော့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့ဆိုခန္ဓာ၅ပါးလွတ်သွားပြီဗျာအဲ့ဒါမှဒီမဲ့အပေတကားပြေးပြီးနိဗ္ဗာန်ဝင်တာဗျာခန္ဓာ၅ပါးဖြစ်နေရင်ဘယ်တော့အတိတ်ပါရအောင်ခန္ဓာ၅ပါးလွတ်သွားမှာလူပဲခန္ဓာဝေဒနာခန္ဓာသင်ရခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာနံခန္ဓာလေးပါဖြစ်နေသေးလို့ရှင်ဘယ်တော့မှမလွန်အဲ့တော့ခန္ဓာ၅ပါးလွတ်တဲ့စိတ်ကပဲစိတ်လေတဲ့ယူပက်ခန္ဓာကိုလည်းမသိတော့ဘူးလွတ်ပါပြီဝေဒနာလည်းမသိတော့ဘူးသင်ညာလည်းမသိတော့ဘူးသင်္ခါရလည်းမသိတော့ဘူးဝိညာဏလည်းမသိတော့ဘူးခန္ဓာ၅ပါးမဖြစ်တော့ဘူးအကြောင်းအကျိုးသာရှိတယ်အကြောင်းအကျိုးသာချုပ်နေတယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်သွားပြီတတိလေးပါဘောကဒီအကြောင်းအကျိုးဖြစ်ပြီလေအကြောင်းအကျိုးချုပ်လွတ်အကြောင်းအကျိုးချုပ်တယ်ဆိုတော့ဗဟိတာကြပြန်တော့လဲလွတ်နေပြန်ပြီခန္ဓာ၅ပါးလွတ်နေပြန်ပြီအဲ ဘယ်ခန္ဓာငါးပါးလွတ်တယ်အတိတ်ကလာတော့ခန္ဓာငါးပါးဖြစ်နေတာဥပါဒတရားတွေဖြစ်မြင်လိုက်တဲ့အချိန်ငါးပါးအတိတ်ကစိတ်တခဏလေးနဲ့ဥပါဒခန္ဓာငါးပါးဖြစ်နေပြီအမှန်မမြင်အမှန်မသိခဲ့လို့ဘယ်လိုမြင်လဲမြင်လိုက်တဲ့အချိန်ကဘာလဲတဲ့ယူပက်ခန္ဓာလည်းမသိအတုပါတရားလက္ခဏာလည်းမသိမသိတော့ဘာလို့သွားမြင်လိုက်တဲ့မြင်တာကတော့ယူပက်ခန္ဓာနာယူပက်ခန္ဓာယုံတရားကြီးကိုသွားသိလိုက်တာခံစားလိုက်တာဝေဒနာခန္ဓာသင်ညာဝေဒနာခန္ဓာဖြစ်ပြီးမှသင်ညာကဘယ်လိုပြေးလိုက်လဲဒကမာလီရဲ့ဒကာလီရဲ့ခွေးရဲ့ကြောင်ရဲ့ကြွက်ရဲ့လို့သင်ညာခန္ဓာကသင်ညာပြေးလိုက်အဲ့ဒါသင်ညာခန္ဓာအဲ့ဒီသင်ညာခန္ဓာပြေးလိုက်တော့ဒကမာလီရဲ့သင်ညာပြေးလိုက်တဲ့တပြိုင်တည်းဒကမာလီကိုကတ်ညီလိုက်တဲ့ညာကစိတ်ကဲမောဟစိတ်ကဲဒေါသစိတ်တွေဓာတ်တွေသင်္ခါရခန္ဓာဖြစ်ပုံပြီးဝိညာဏလေးကတော့သိကြဟောခန္ဓာငါးပါးဖြစ်အဲ့အခုမျက်စိနဲ့တကား၆ပေါက်ကအာယု၆ပါးလားဖြစ်မျက်စိကလည်းခန္ဓာ၅ပါးဖြစ်တာနားကလည်းခန္ဓာ၅ပါးဖြစ်အသံတစ်ခုပေါ်လာတယ်ဘယ်လိုခန္ဓာ၅ပါးဖြစ်ဩနားအသံယုတ်နဲ့နားပသာရာအခြေယုတ်နဲ့ယူပက်ခန္ဓာလည်းမသိအသံယုတ်ကိုသွားသိလိုက်တာဝရဏခန္ဓာမှလည်းမသိမသိတော့သိဉ္ဇခန္ဓာကနေပြီးနာသွားပြီးတော့ခံစားလိုက်တာဝရဏခန္ဓာအသံဟုတ်အနံခန္ဓာလိုက်လို့ဝေဒနာခန္ဓာပြစ်ပြီးဝေဒနာခန္ဓာချုပ်သွားတော့ပညာကပညာခန္ဓာပညာပြေးတယ်ခွေးသံလေးပဲဝက်သံလေးပဲဒကမအသံလေးပဲဒေဒီဥသံလေးပဲလို့ပညာခန္ဓာကပညာပြေးတယ်ပညာခန္ဓာကပညာပြေးတော့ခွေးသံရဲ့ဆိုခွေးသံကိုအယူပါသွားခွေးသံကိုကန့်ညှိလိုက်တဲ့ညာကခွေးသံကိုမခံစားချင်တာတော့ဟာလက်နေဖြစ်ကုန်အခန္ဓာငါးပါးဖြစ်ကုန်ဝိညာဏလေးရဲ့သိပြက်ဟောအသံပေါ်မှာခန္ဓာငါးပါးဖြစ်ပြီဖြစ်တယ်အဲ့တော့အနာပေါ်မှာလည်းဒီလိုပဲခန္ဓာ၅ပါးဖြစ်ရတာအယုတ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်အတွေ့အယုတ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်ဓမ္မအယုတ်ပေါ်မှာလည်းခန္ဓာ၅ပါးဖြစ်အဲ့ဒီလိုခန္ဓာ၅ပါးဖြစ်ဟောအခုတော့အစ္ဆတသာဏံကခန္ဓာ၅ပါးလွတ်မြောက်ကာလ၃ပါးလည်းလွတ်မြောက်ပါအတိတ်လည်းမရှိတော့ဘူးအနာဂတ်လည်းမရှိဘူးပြစ္ဆုတ်ပါလည်းမရှိတော့ဘူးအတိတ်ကာလပြစ္ဆုတ်ပါကာလအနာဂတ်ကာလကာလ၃ပါးလွတ်မြောက်ပါခန္ဓာ၅ပါးနဲ့လွတ်မြောက်သွားခန္ဓာ၅ပါးလွတ်မြောက်သွားတော့ဘာလဲတဲ့အကြောင်းကြောင့်အကျိုးဖြစ်အကြောင်းအကျိုးဖြစ်လာတယ်အကြောင်းအကျိုးချုပ်ဒီလိုသိအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်လို့ဒီလိုသိလိုက်တော့ဗဟိတကြကြတော့အာယုံ၅အာယုံ၆တက်ခဲတယ်တက်ခဲလိုက်တဲ့အချိန်ကဟောကာလ၃ပါးလွတ်မြောက်ခန္ဓာ၅ပါးလွတ်မြောက်ဘယ်လိုလွတ်မြောက်လဲအော်ဘယ်လိုမြင်လိုက်လဲအော်မြင်လိုက်တာဒုက္ခဝေဒနာဒုက္ခဝေဒနာဒါတွေကဝိသဉာဏ်ကြီးရတာဟုတ်ဒါကမြင်လိုက်တာခန္ဓာ၅ပါးယုံနာတရားအကြောင်းအကျိုးဖြစ်တယ်အစ္ဆတသဏ္ဍာန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တဲ့သဘောတရားသိနေတော့ဗဟိတကြပြန်တော့မျက်စိနဲ့အကြောင်းအာတရားသာပြစ်စုံပါတိုက်ခိုက်လိုက်ပြီးတိုက်ခိုက်လိုက်တဲ့အချိန်ကအော်အကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်ပါလားဒါပဲဒီအသံနဲ့နားနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဒါပဲဒီအသံနဲ့နားနဲ့ထိမှန်လိုက်အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ဒါပဲဒီနှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်တယ်ဟောခန္ဓာ၅ပါးဖြစ်တော့လျာနဲ့ရာသာနဲ့စားလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဒါဒီလေခန္ဓာ၅ပါးတော့သွားတယ်ကာလ၃ပါးတည်းတော့ကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်ပါလားဟုတ်ကောကာလသုံးပါးလည်းလွတ်သွားတယ်ခန္ဓာ၅ပါးလည်းလွတ်ပြောင်းမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟောကာလသုံးပါးလည်းလွတ်သွားတယ်ခန္ဓာ၅ပါးလည်းလွတ်သွားတယ်ဟောမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်ထားလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဟောလွတ်ကုန်ပြန်ခန္ဓာ၅ပါးလွတ်ပေါ်တယ်လားလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဒါလည်းဒီအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ထိလိုက်တဲ့အချိန်ကလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ယူရာလီရဲ့အကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ပေါက်လိုက်တဲ့အခါလည်းအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ထိုင်လိုက်တဲ့အခါလဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။အိပ်လိုက်တဲ့အချိန်ကလဲအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်။ဟောအကြောင်းအကျိုးဖြစ်တဲ့အကြောင်းဒါက၆ပေါက်ကအာယု၆ပါးအကြောင်းအကျိုးဖြစ်တဲ့အကြောင်းအကျိုးချုပ်တယ်ဆိုတော့ဟောခန္ဓာ၅ပါးလွတ်နေပါကြီး။အဲ့ဒါကြောင့်မလို့ခန္ဓာ၅ပါးလွတ်သွားတော့ ပုဂ္ဂိုလ်ကြီးပြောလိပြောတာရှိတယ်ဘယ်လိုပြောလိပြောတာရှိလဲတဲ့မဟာဘောဓဘာကြီးများဟာတဲ့ဒိဋ္ဌိဝိနိကိစ္စဆိုတော့ဘာသာမပြောတော့ပါဘူးဝိနိကိစ္စဆိုတဲ့ဥစ္စာဟိုပြောလိပြောတာရှိတာသူတို့ဘာပြောညော့တော့ညော့နေကြတာပဲလူတိုင်းတို့ဒိဋ္ဌိဝိနိကိစ္စညော့ပြီးတော့သူတို့ပြုတ်သွားတာလေဖျားသိတာကြီးပြောတာသူတို့သိကြလားမသိဘူးဘယ်လိုဒိဋ္ဌိပြုတ်တာလဲဘယ်လိုမြင်လို့ဒိဋ္ဌိပြုတ်တာလဲဆိုတာမသိဘူးအဲဖျားသိတာကြီးကြောက်ပြောပါရောဗျာဖျားရှင်ညာတော်ကြီးကြောက်ပြောတယ်အဲ့တော့မြင်တဲ့အပေါ်မှာဘယ်လိုမြင်တယ်လဲဒိဋ္ဌိပြုတ်တာယုံမာမှုကိလေသာဘယ်လိုပယ်ထားတာလဲအတိတ်ယုံမာခြင်းပြစ်ဒုက္ခယုံမာခြင်းအနာဂတ်ယုံမာခြင်းယုံမာခြင်းကိလေသာဆိုတော့အဲ့ဒါအတိတ်ယုံမာခြင်းရှိနေရင်အပြစ်ဒုက္ခလည်းယုံမာခြင်းအတိတ်ကခုနကဟောသလိုပေါ့ဗျာအတိတ်ကလည်းနာရသည်တဲ့အခုလည်းနာရသည်တဲ့အနာဂတ်လည်းနာအောင်မယ်အတိတ်ယုံမာခြင်းပြစ်ဒုက္ခယုံမာခြင်းအနာဂတ်ယုံမာခြင်းဟောအဲ့ဒါဝိနိကိတာဝိနိကိတာဆိုတော့ဘာလို့မသိပြောတတ်ပါဘူးအဲ့ဒါပါလေအဲ့ဒါသာရောစဉ်လုံးမှာတွေ့တာပဲအဲအတိတ်သံယောဇဉ်ပြစ္ဆုတ်ပန်းသံယောဇဉ်အနာဂတ်သံယောဇဉ်ခန္ဓာ၅ပါးပြစ်ဖို့မလွတ်ခန္ဓာ၅ပါးကမလွတ်အောင်လုပ်ပဲအဲ့တော့ဒိဋ္ဌိပြုတ်ပုံနဲ့မိစ္ဆာဒိဋ္ဌိပြုတ်သွားမှသံယောဇဉ်သုံးပါးလည်းအထုတည်းပယ်ပြီးသားဖြစ်ပြီးသားဘာကြောင့်ပယ်ပြီးသားလဲအကြောင်းကြောင့်အကျိုးဖြစ်တယ်လို့တရားချောင်းဘုံကအာယုန်ချောင်းပါပြစ္ဆုတ်ပန်တဲ့တယ်လေကိုဒါကြောင့်ပြစ္ဆုတ်ပန်တရားဟာပါလေနိဗ္ဗာန်လို့ပေါ့ပြစ္ဆုတ်ပန်အမှန်မြင်အမှန်သိလွတ်မြောက်တဲ့တရားကာလသုံးပါလွတ်မြောက်တဲ့စိတ်ခေါ်တယ်အဲ့ဒါကာလသုံးပါလွတ်မြောက်တဲ့စိတ်ကဘယ်စိတ်လဲရုပ်ခန္ဓာသိလိုက်ရင်ခန္ဓာ၅ပါးနာမ်ခန္ဓာသိလိုက်ရင်ဝေဒနာခန္ဓာသိလိုက်ရင်ခန္ဓာ၅ပါးသင်္ခေခန္ဓာသိလိုက်ရင်သိခန္ဓာ၅ပါးဝေသင်္ခါရခန္ဓာသိလိုက်ရင်ခန္ဓာ၅ပါးဝိညာဏသိလိုက်ရင်ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးလွတ်မြောက်သွားတဲ့ကာလသုံးပါလွတ်မြောက်သွားတဲ့စိတ်ကပါလေအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးထုတ်တယ်အဲ့ဒါလွတ်မြောက်သွားတဲ့စိတ်အဲ့ဒါပါတယ်နိဗ္ဗာန်စိတ်ဒီလိုမှမသိပဲနဲ့ပညာတွေသိလို့ကတော့အငင်းလိုက်ကြတာဆိုတော့အားကြီးပဲ။ဟာဟိုအငင်းဒီကအငင်းနဲ့။ကဲဝိပုတ်တိစိတ်ပဲစိတ်လဲ။လွတ်မြောက်သွားတဲ့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်ကပဲစိတ်လဲ။ဟောဥပဒေလို့တော့ကိုယ်စိတ်ကိုယ်စိတ်ဒါလို့စိတ်တွေဟုန်ပြီလေဗျ။စိတ်တွေပြောရမယ်ဆိုရင်တော့ဒီမှာပြောလို့မကုန်နိုင်ဘူး။တရားလုံးဟောလိုက်ပုံမှာဟုတ်တော့။အဲ့ဒီတော့ဒါကြောင့်မလို့ဒကာဒကာမများအခုနောက်ပိတ်ဆုံးသာသနာဥပဒေလို့ဌာနမှာဒကာမကြီးတွေဟောသာနာတော်အရှင်ကြပြတစ်ထောင်လောက်သာနာတန်ကြီးရေလို့။ဥလည်းပဲအခုလည်းပဲဥစဉ်ကဒီမှာပရမတ္ထသဘာဝတရားကြီးစိတ်တွေသင်္ခါရရှင်းနေတာပါဗျာစိတ်တွေသင်္ခါရရှင်းနေဒါကြောင့်မို့ပုံကိုယ်တွေဒီမဲ့အယူမအမှမနဲ့အပယ်လေးပါးကိုလေးပဲထောက်ပြီးဘိုးကြောက်ခိုင်းရမှာဆိုလို့ဒီစိတ်တွေကိုတကားသဘောပေါက်ပါသေးလို့စိတ်တွေကိုပြောနေတာပါဗျာအဲ့ဒီတော့တရားတော်မှာဗျာအခုဟာကစိတ်ကလေးဟာဖြင့်ဒါလည်းပြညာလို့ဆိုလို့ရှိရင်ကာလသုံးပါလွတ်မြောက်တဲ့ဝိမု ക്തി စိတ်ခေါ်တယ်ဗျာအဲဝိမု ക്തി စိတ်ဆိုတာဘာလဲလွတ်မြောက်နေတဲ့စိတ်အဲယုံနာခန္ဓာ၅ပါးကိုလွတ်မြောက်တဲ့စိတ်ခေါ်တယ်ဒီစိတ်အဲ့ဒီစိတ်ဟာပါလေတဲ့ပြောကျင့်ကြလို့ပြောလို့ရှိရင်မဟာသောတာပန်ကြီးပေါ့ဗျာတချို့ပြောနေပြောတာသောတာပန်ပြောမလဲဆိုရင်ဒီမှာသတ္တုထစိတ်ခါဘုန်းနဲ့တွဲခြင်းတွဲဥမာတို့ပြောတာပါဗျာအဲ့တော့ဒါအခုကသင်္ခါရရှင်းနေတာဒါကြောင့်မို့ဒီစိတ်ဟာတဲ့ကာလသုံးပါးလွတ်မြောက်ပြီးခန္ဓာ၅ပါးလွတ်မြောက်တဲ့စိတ်ဘယ်စိတ်လဲတဲ့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါလွတ်မြောက်နေတဲ့စိတ်နာလည်းမသိဘူးယုတ်လည်းမသိဘူးခန္ဓာလည်းမသိအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဆိုတာအဲ့ဒါကာလဝိမုတ်တိစိတ်ခေါ်တယ်အဲ့ဒါဘာလဲတဲ့နိဗ္ဗာန်စိတ်ခေါ်တယ်အဲ့ဒီနိဗ္ဗာန်စိတ်ကဘာလဲတဲ့ပြစ္ဆုတ်ပါအကြောင်းအားပြောသွားတိုက်ခိုက်တိုင်းတိုက်ခိုက်တိုင်းမျက်စိကလည်းမျက်စိကလည်းဘာမြင်တယ်လဲအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်အတိတ်ကစိတ်ကြီးမရှိတော့ဘူးပြစ္ဆုတ်ပါအမှားစိတ်ကြီးလည်းမရှိတော့ဘူးအနာဂတ်လည်းမရှိတော့ဘူးပြစ္ဆုတ်ပါတဲ့တဲ့လေးနေလို့အဲ့ဒါဘာလဲတဲ့ပြစ္ဆုတ်ပါလွတ်နေလွတ်မြောက်တဲ့ခန္ဓာ၅ပါးလွတ်မြောက်တဲ့စိတ်အဲ့ဒီစိတ်ကအဲ့ဒီတော့မျက်စိအားလည်းလွတ်မြောက်သွားတယ်နာလာလည်းလွတ်မြောက်သွားတယ်ကာလသုံးပါးလွတ်မြောက်တယ်အတိတ်လည်းယုံမှားခြင်းမရှိအနာဂတ်လည်းယုံမှားခြင်းမရှိပြစ္ဆုတ်ပါလည်းယုံမှားခြင်းမရှိဘာကြောင့်ယုံမှားခြင်းမရှိလဲအကြောင်းအကျိုးချုပ်တယ်အကြောင်းအကျိုးဖြစ်တယ်အဲ့ဒီလိုသိလိုက်တဲ့စိတ်ကလေးဖြစ်တယ်လို့ပြစ္ဆုတ်ပါပေါ်လာတိုင်းအခြင်းကိုယ်လည်းမမြင်တော့ဘူးအသံကိုယ်လည်းမကြားတော့ဘူးຍາກາສິມະຜິດດໍບໍ່ດໍຖ້າສິມະຜິດດໍບໍ່ອະເທມໍແລະຍາກາສິດໍຖ້າສິມະຜິດດໍບໍ່ອະຕາມໍແລະຍາກາສິດໍຖ້າສິມະຜິດດໍບໍ່ອະນະມໍມາແລະຍາກາສິດໍຖ້າສິມະຜິດດໍບໍ່ຍະຖາອິຍຸກໍມາແລະຍາກາສິດໍຖ້າສິມະຜິດດໍບໍ່ອະຕ່ວຍຍຸກໍມາແລະຍາກາສິດໍຖ້າສິມະຜິດດໍບໍ່ດະມະຍຸກໍມາແລະຍາກາສິດໍຖ້າສິມະຜິດດໍບໍ່ວ່າຈະມາຜິດແດ່ແດ່ປິດສົບປາ ကာလာဘုံမှာလွတ်မြောက်တဲ့စိတ်ဖြစ်နေလို့အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်ဒါသိတယ်အဲ့ဒါလွတ်မြောက်ပြီတဲ့စိတ်ခေါ်တယ်အဲ့ဒီလိုစိတ်ဖြစ်နေတော့ဒိဋ္ဌိလည်းပြုတ်သွားပြီမရှိတော့အယူမအမှမမရှိတော့အယူမအမှမမရှိတော့ဘာလဲတဲ့ပြစ်စုံပန်တဲ့တယ်လေအကြောင်းအကျိုးဖြစ်တယ်အကြောင်းအကျိုးချုပ်တယ်ဒါသိဒါသိနေတော့အတိတ်လည်းမတွေးတော့ဘူးမရောက်သေးတော့အနာဂတ်စိတ်လည်းမရှိတော့ဘူးပြစ်စုံပန်လည်းကာလာတော့ကလွတ်မြောက်တဲ့စိတ်ဖြစ်နေတော့ဩပြစ်စုံပန်တန်ရောစဉ်ရဲ့အတိတ်တန်ရောစဉ်ရဲ့အနာဂတ်တန်ရောစဉ်ရဲ့အထူးတည်းပဲနေဖို့ပေါ့ဘူးပဲနေတဲ့တရားမျိုးပေါ့ဘူးဝိဇာညာပညာဖြစ်လို့အကြောင်းကြောင့်အကျိုးအကြောင်းသမှုထရာအကျိုးယုံနာဒုက္ခတွေစိတ်သာလေးပါမြင်သွားပြီမြင်သွားလို့ဒါကြောင့်မလို့အကြောင်းအကျိုးလွတ်တဲ့ခန္ဓာငါးပါးလွတ်မြောက်သွားတဲ့ဝိမုတ်တိစိတ်အဲ့ဒီစိတ်ကလေးကပါလေတဲ့လွတ်မြောက်သွားပြီခန္ဓာငါးပါးလွတ်တဲ့စိတ်ကလေးပေါ့အဲ့ဒီလိုစိတ်ကလေးဖြစ်နေပြီဆိုလို့ရှိရင်တရားဓမ္မများစိတ်သာကြတော့ငါတော့အပေတကားပြစ်ပြီလွတ်တော်လာပေါ့ညာကတော့မရှိတော့ပဲအပေလေးပါလေးဘက်ထောက်ပြီးရက်ပြီးဆင်းရမယ်အဆင်းလေးပေါ်ကိုညာကစိတ်မဖြစ်တော့ဘူးအဲ့ဒါအပိတ္တစိတ်အဆင်းပေါ်ကိုမရှိရင်လည်းစိတ်ကဘာလဲတဲ့ဒေါသစိတ်အဲ့ဒီစိတ်မဖြစ်တော့ဘူးအဲ့ဒီညာကစိတ်ဒေါသစိတ်ဖြစ်နေတာဘာကြောင့်လဲတဲ့ဘောလာဖုံးသွားခြင်းကြောင့်ဝေဒနာဝေဒနာမသိခန္ဓာငါးပါးမမြင်လို့အဲ့ဒါကြောင့်ပါလာတယ်ဘောဖုံးသွားခြင်းကြောင့်ညာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်အဲ့ဒီစိတ်ကအပေလေးပါလေးဘက်ထောက်ပြီးရက်ဆင်းရမယ်စိတ်တွေဒါကြောင့်မလို့ဒကာဒကမများလည်းပဲအရေးကြီးဆုံးအချက်ကဆရာပဲလို့ဆရာကလည်းသိမှာပါဆရာမှန်တဲ့တွေ့ရင်သံဃာကပြမယ်ဆရာမှားတဲ့တွေ့လို့လို့ကျင်သံဃာချုပ်ကြည့်ကြဘာကြောင့်လဲတဲ့ဆရာကလည်းလွတ်မြောက်တဲ့ကာလသုံးပါးကိုလွတ်မြောက်တဲ့စိတ်ကိုသိရင်လေဘယ်စိတ်တွေသိနေလဲခန္ဓာ၅ပါးဖြစ်နေတဲ့စိတ်ခန္ဓာ၅ပါးလွတ်မြောက်တဲ့စိတ်ဒီစိတ်တွေမှမသိလို့ရှိလို့ရှိရင်ဖြင့်ဆရာတွေဒုက္ခများပါလိမ့်မယ်။ဘာကြောင့်လဲတဲ့။တပည့်တွေကတော်တော်ကြာကြာတော့ဆရာကဒီလိုပြတယ်ဒီလိုဆိုရင်ဒီလိုလိုက်လိုက်ပြီးဆိုရင်တပည့်ကလည်းဆရာကလည်းအပယ်မလို့တပည့်ကလည်းအပယ်လို့ပါမလားမလို့တော့။ဘာကြောင့်လဲတဲ့။ဒါကြောင့်မလို့အရေးကြီးဆုံးကဘုရားကဆရာပဲတဲ့။ဆရာမှားတဲ့တွေ့ရင်သံဃာနုံနေမှာ။ဆရာမှားတဲ့တွေ့မှာသံဃာလွတ်မြောက်လိမ့်မယ်။ဒါကြောင့်မလို့လူကြီးသကပုံများရှိတယ်။ကုံရှုံးတော့တခါကုံရှုံးတော့တခေါက်တယ်လင်းလုံးရှုံးတော့တစ်သက်တစ်သက်လုံးပေါက်တယ်တရားကုံရှုံးတော့ဆရာကုံတရားကုံရှုံးသွားပြီဆိုရင်သန္ဓရာကြောင့်ကြီးကြပါရောဗျာဘယ်တော့မှမလွတ်တော့အဲ့ဒါကြောင့်မလို့တရားဓမ္မများတရားကုံကြီးရှုံးသွားမှာကိုလို့အခုကစိတ်တွေကိုပြင်ပေးပါတယ်ဗျာအဲ့ဒီတော့ဘာကြောင့်လဲတဲ့အခုဟာပြစိတ်တွေကိုခန္ဓာငါးပါးဖြစ်တဲ့စိတ်တွေယုံနာကိုပွဲဓာတ်ကြီးလေးပါးကိုပိုင်းခြားပြီးသိတဲ့စိတ်တွေအကြောင်းအကျိုးဓာတ်သဘောကိုအကြောင်းအကျိုးမြင်တဲ့စိတ်တွေခန္ဓာငါးပါးကိုကြွဲသွားတဲ့စိတ်တွေခန္ဓာငါးပါးကိုအကြောင်းအကျိုးမြင်တဲ့စိတ်တွေခန္ဓာငါးပါးပေါ်ကအကြောင်းအကျိုးမြင်ပြီးအကြောင်းအကျိုးဖြစ်လာတဲ့အကြောင်းအကျိုးချုပ်တဲ့စိတ်တွေအဲ့ဒီလိုမြင်သွားပြီဆိုလို့ချင်းသောတာပန်ကြီးများဟာငါသောတာပန်တည်ရဲ့လို့သာသောတာပန်ရဲ့လို့သာပြည့်ညတ်တည်တာပြောရတယ်ငါအပယ်လွတ်ပြီလို့ဆိုတာသိနာမည်တိပေါက်ကနေပြီးတော့ငါလေးဘက်ထောက်ပြီးတော့ငါမိုးကြောမခိုင်းတော့ဘူးအသင်းပေါ်မှာအသာပေါ်မှာလည်းငါလေးဘက်ထောက်ပြီးတော့မိုးကြောမခိုင်းတော့ဘူးခွေးရဲ့ဝက်ရဲ့နွားရဲ့ကြက်ရဲ့ဘဲရဲ့ဖိတ်ရဲ့ငါမဖြစ်တော့ဘူးရေထဲကနားရဲ့ငါမဖြစ်တော့ဘူးနရဲ့ရဲ့ငါမခါရတော့ဘူးဆိုတော့သိတယ်ဗျမျက်စိကနေပြီးအသင်းပေါ်မှာငါအပယ်မကြတော့ဘူးအသာပေါ်မှာငါအပယ်မကြတော့ဘူးအနားပေါ်မှာငါအပယ်မကြတော့ဘူးရနာပေါ်မှာငါအပယ်မကြတော့ဘူးအတွေ့ပေါ်မှာငါအပယ်မကြတော့ဘူးဓမ္မပေါ်မှာအပယ်မကြတော့ဘူးဆိုတော့ဒီစိတ်တွေသိတာဗျအဲ့ဒါဒီစိတ်တွေသိတာအပေတကားငါပြိပြီငါဘယ်တော့မှငါအပေမကြတော့ဘူးဆိုတဲ့ဥစ္စာသိပြီငါတကားတစ်ချက်ဝင်သွားပြီငါဟောသိရအဲ့ဒါကြောင့်မို့တကားဓမ္မများလဲအတိပေးတာပါဘာကြောင့်အတိပေးသလဲဆရာမားတွေနဲ့တွေ့မှဆိုလို့ဒါကြောင့်မို့အခုရှုပ်ပြောလိုက်တဲ့ဥစ္စာကဘာလဲတဲ့အပြောပညာအလုပ္ပရမအတိတ်ကဟောလိုက်တာကအပြောပရမအလုပ္ပညာအဲ့ဒီအပြောပရမအလုပ်ပညာကတော့အပယ်လေးပါမလို့ဘူးအပြောပညာအလုပ်ပရမကတော့အပယ်လေးပါလို့လိုက်တယ်အပယ်တကားပြိပြီးလေးပါဝင်လိုက်အဲ့ဒါကြောင့်မလို့တရားတော်မှာများအတိတ်ကဟောလိုက်တဲ့ဥစ္စာကဘာလဲတဲ့အပြောပရမအလုပ်ပညာကဘာလဲတဲ့အပယ်ကြဘာကြောင့်လဲအကျိုးသားအကြောင်းသားကိုအကျိုးတရားသတ်ထားလို့အကြောင်းသတ်ရမယ်လို့ဘုရားဟောတာဘယ်အကြောင်းနဲ့ဘယ်အကျိုးလဲနာအကြောင်းသတ်ရမယ်ဒါကြောင့်မလို့တရားတော်မှာများခန္ဓာ၅ပါးရှိတဲ့အ ਨੇ ကရုပ်ခန္ဓာတစ်ပါးကိုထုတ်လိုက်လို့ချင်းနိဗ္ဗာန်ရပါလေ။ဝေဒနာခန္ဓာထုတ်လိုက်တဲ့နိဗ္ဗာန်ရပါလေ။သင်ရခန္ဓာထုတ်လိုက်လို့ချင်းနိဗ္ဗာန်ရပါလေ သင်္ခါရခန္ဓာကျุလိုက်တဲ့နိဗ္ဗာန်ရပါတယ်လို့ဝိညာဏဝိညာဉ်နဲ့ခန္ဓာကျุလိုက်တဲ့နိဗ္ဗာန်ရပါတယ်ခန္ဓာ၅ပါးတဘာဝသာကျุလိုက်ပါအဲတဘာဝကျุလိုက်လို့ရှိရင်မေးလိုက်တရားယောဂီပုဂ္ဂိုလ်တွေမေးလိုက်လို့ရှိရင်ဘယ်ခန္ဓာကိုကျุတာတော့ယူပက်ခန္ဓာကိုကျุတလားဝေရณะခန္ဓာကိုကျุတလားသင်္ညေခန္ဓာကိုကျุတလားသင်္ခါရခန္ဓာကိုကျุတလားဝိညာဏကိုကျุတလားဟောဒီလိုမေးလိုက်လို့ရှိရင်ကျุတဲ့ပုဂ္ဂိုလ်ကျတော့သူပြောလိမ့်မယ်တတိယတော့ဝေရณะခန္ဓာကျุပါတယ်ဗျာတတိယတော့ယူပက်ခန္ဓာကျุပါတယ်ဗျာယူမဲ့ခန္ဓာကျุတယ်တတိယတော့သင်္ညေခန္ဓာကျุပါတယ်ဗျာတတိယတော့သင်္ခါရခန္ဓာကျุပါတယ်ဗျာတတိယတော့ဝိညာဉ်နဲ့ခန္ဓာကျุပါတယ်ဗျာဝိညာဉ်နဲ့ခန္ဓာကျุတော့ဘုရားကတော့ပုဂ္ဂိုလ်လိုက်ဂလိုက်လိုက်ယောဂီလိုက်ပြောယောဂီလိုက်ဆိုတော့ဝိညာဉ်နဲ့ခန္ဓာကျุတယ်ဆိုတာကဘာကျุတာလဲစိတ်စိတ်ချင်းကျุဝိညာဉ်နဲ့ခန္ဓာဆိုတော့စိတ်တတိတာစိတ်တဒုပ္ပတနာဆိုအဲ့တော့ကျุပုံနေပြောပြမယ်တချို့ညင်းလုံးတော့အဲဝိညာဉ်နဲ့ခန္ဓာကျุတဲ့ဥစ္စာစိတ်ကလေးကိုတခါတော့ကိုသိတာစိတ်ကလေးကိုသိတာဒီစိတ်ကလေးဖြစ်ပေါ်လာတဲ့စိတ်ကလေးကိုသိဗိဒ္ဓကိုကျุတာမဟုတ်စိတ်ကိုသိတာဖြစ်ပေါ်လာတဲ့စိတ်ကလေးကဘာသိလဲဒီစိတ်ကလေးကပေါ်လာတယ်ပေါ်လာတဲ့စိတ်ကလေးကိုကျุပေါ်လာတဲ့စိတ်ကလေးကဘာသိလဲဩအကြောင်းကတော့အတိတ်စိတ်လားဩအတိတ်စိတ်ကလေးဖြစ်တယ်ပြက်ဒါအတိတ်စိတ်ပဲပြစ်စုံပါစိတ်ပဲအနာဂတ်စိတ်ပဲအတိတ်ကလာတော့ကပြက်သွားတဲ့စိတ်ကိုအခုပြန်ပြီးတော့ဖြစ်ပေါ်လာတဲ့စိတ်ဟာအော်ဒါတွေးလိုက်ပြန်ပြီအတိတ်ကိုအော်ဒါအတိတ်စိတ်အဲဒီစိတ်ကလေးကလည်းခဏဖြစ်ပြီးအတိတ်စိတ်ဖြစ်ပေါ်လာတဲ့အတိတ်စိတ်ကလေးကဖြစ်ပြီးပြက်တယ်ဒါစိတ်ဆိုအကျုပ်တဲ့ဥစ္စာစိတ်တာတိတ္တစိတ်တာနုပါဒစိတ်ကလေးကိုကျုပ်အဲဒါအတိတ်စိတ်ပြစ်စုံပါစိတ်အနာဂတ်စိတ်ဒီစိတ်ကလေးတွေဟာဒါကြောင့်မလို့ကျုပ်တဲ့ပုဂ္ဂိုလ်ကတရားတွေဟာအကုန်တရားကြီးပါပဲလို့တတိပဋ္ဌာန်တရား၄ပါးရှိတဲ့အလက်ကကာယဝေဒနာစိတ်ဓာတ်ဓမ္မကိုဘုရားကဟောတာအလကားထားခဲ့တယ်တရားမျိုးဟုတ်ကာယတတိပဋ္ဌာန်ကာယနုပါဒနာဝေဒနာတတိပဋ္ဌာန်ဝေဒနာနုပါဒနာစိတ်ဓာတ်တတိပဋ္ဌာန်စိတ်ဓာတ်နုပါဒနာဓမ္မတတိပဋ္ဌာန်ဓမ္မနုပါဒနာတတိပဋ္ဌာန်တရား၄ပါးအလကားထားခဲ့တယ်တရားမဟုတ်ဘုရားထားခဲ့တာတတိပဋ္ဌာန်တရား၄ပါးကတွဲလို့တယ်နိဗ္ဗာန်ရောက်ဆုံးတရားမရှိဘူးလေဘယ်ဟာရှုရှုလဲအမှန်ကြီးပဲဘုရားဟောတာအဲ့တော့စိတ်ဓာတ်တတိပဋ္ဌာန်စိတ်ဓာတ်နုပါဒနာဆိုစိတ်ကလေးကိုကြည့်ကြည့်စိတ်ကလေးဟာဘာသိဖြစ်လာတယ်လဲကိလေသာစိတ်ကလောဘစိတ်ဖြစ်လာတာလားလောဘစိတ်ဖြစ်လာလေဒီလောဘစိတ်ဖြစ်လာပြီဆိုတော့စိတ်ကလေးပြန်ကြည့်တော့လောဘစိတ်လောဘစိတ်ဖြစ်လာပြီအော်စိတ်ကလေးဖြစ်လာပြီဖြစ်ပေါ်တယ်နောက်ဘာစိတ်ဖြစ်လာလဲအော်ဒေါသစိတ်ဖြစ်လာပြန်ပြီဒေါသစိတ်ဖြစ်လာဒီစိတ်ကလေးဖြစ်လာပြီပြက်သွားပြန်အဲ့ဒါမှလည်းတဲ့စိတ်တာတိပြန်စိတ်တာလို့ပါအဲ့ဒါအဲဘာကိုရှုတာလဲတဲ့ဝိညာဉ်နဲ့ခန္ဓာကိုရှုတယ်လို့ပြောတယ်အဲ့ဒါဝိညာဉ်နဲ့ခန္ဓာရှုအဲဝိညာဉ်နဲ့ခန္ဓာဝေဒနဲ့ခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာနံခန္ဓာလေးပါရှုကျင်တာရှုအကုန်လုံးဒီမဲ့သဘောပေါက်သွားပြီပြီးတာသင်္ခါရခန္ဓာဝိညာဏရှုပြန်တော့ရောတဲ့သင်္ခါရခန္ဓာမပါဘူးလားတဲ့ပါတဲ့ခန္ဓာ၅ပါးပဲဘာကြောင့်လဲတဲ့စိတ်ကလေးချင်းချင်းချင်းစိတ်ကလေးပြောင်းသွားတဲ့စိတ်ကလေးအဲသင်္ညာလေးကပေးကြတယ်ဘာသင်္ညာလေးတဲ့ဟောတော့ပါစီတော့ပါစီတဲ့ဉာဏ်ခန္ဓာဟောဒီမှာလည်းပြည့်နေတာပဲခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဖြစ်နေတာအဲ့တော့ဘာလဲတဲ့မနောဝိညာဉ်စိတ်မနောဝိညာဉ်စိတ်ဆိုတာဘာလဲတဲ့စိတ်ကလေးဖြစ်ပေါ်လာတဲ့ရာဂစိတ်ဖြစ်လာတာဒေါသစိတ်ဖြစ်သလားမောဟစိတ်ဖြစ်သလားဒီစိတ်တွေကပဲလေဒါအတိတ်စိတ်ပဲအတိတ်စိတ်ပဲဒါပြစ္ဆုတ်ပါစိတ်ပဲပြစ္ဆုတ်ပါစိတ်ကပါလေကပ္ပိစိတ်ကလေးကပြစ္ဆုတ်ပါစိတ်ဖြစ်ပေါ်လာတဲ့စိတ်တွေကပါလေအတိတ်စိတ်အနာဂတ်စိတ်အတိတ်စိတ်အနာဂတ်စိတ်ကပါလေခန္ဓာ၅ပါးဥပါဒံတရားဖြစ်ဘယ်လိုဥပါဒံတရားဖြစ်ရာဂနဲ့ဒေါသမောဟဖြစ်တဲ့အဲ့ဒီစိတ်တွေကပါလေအဲ့ဒီစိတ်တွေကအတိတ်စိတ်အနာဂတ်စိတ်ဒါသိရင်ဒီမှာစိတ်ကလေးဖြစ်အတိတ်စိတ်ပြစ္ဆုတ်ပါပြစ္ဆုတ်ပါစိတ်ကပါစိတ်တယ်ကပ္ပိစိတ်ကလေးကပါလေဘေးမရှိပြစ္ဆုတ်ပါစိတ်ကလေးကစိတ်ကလေးဖြစ်ပေါ်လာပြီးပြက်သွားမရှိတဲ့စိတ်တွေအတိတ်စိတ်တွေပေါ်လာတယ်လောဘစိတ်ဒေါသစိတ်မောဟစိတ်တွေပြက်ဘာကြောင့်ဖြစ်ပေါ်လာတယ်လဲအတိတ်ကိုပွားပြီးတွေးလိုက်ခြင်းကြောင့်အတိတ်စိတ်ဖြစ်တာအတိတ်စိတ်ဖြစ်လာတော့ရာဂနဲ့ဒေါသဖြစ်တာအဲ့ဒီစိတ်တွေကပါလေဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်ဖြစ်တယ်အဲ့ဒီလိုမနောဝိညာဉ်စိတ်ကိုရှုလိုက်လို့ရှိရင်ပြန်အတိတ်စိတ်ကိုလည်းသိလာတယ်ပြစ္ဆုတ်ပါစိတ်ကိုလည်းသိတယ်အနာဂတ်စိတ်ကိုလည်းသိတယ်အဲ့ဒီလိုကာလသုံးပါးနဲ့တွက်ပြောက်လာတယ်အဲ့တော့အတိတ်အနာဂတ်ပြစ္ဆုတ်ပါကာလသုံးပါးရှိတယ်အတိတ်စိတ်ကဘယ်လိုပြစ္ဆုတ်ပါစိတ်ကဘယ်လိုအနာဂတ်စိတ်ကဘယ်လိုဆိုတော့ဟောတာသိတာဒီစိတ်တွေကတော့မရောက်သေးတော့အနာဂတ်စိတ်ပါလားဟောလို့သိတယ်ဒါကဖြစ်ပြီးတဲ့ပြက်သွားတဲ့စိတ်ပါလားပြက်ပြီးသွားတဲ့စိတ်ကအခုအတိတ်ကဘာဖြစ်လာတာအတိတ်ကြာတွေးတဲ့စိတ်ပါလားဟောဒီစိတ်ကအဲ့ဒါပါလေတဲ့မနောဝိညာဏဝိမောမနောဝိညာဏခန္ဓာကိုရှုအဲ့ဒီနံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးတဘာဝကိုမေးလိုက်လို့ပြင်ဝိပဿနာယောဂီပုဂ္ဂိုလ်လေဘယ်ခန္ဓာကိုရှုတယ်လို့မေးလိုက်လို့ရှင်အဲတပည့်တော်တို့ကဘုရားယူပဲခန္ဓာရှု ဝေဒနာချုတသိညာချုတသိခါရချုလို့ဝိညာဏချုနံခန္ဓာလေးပါးတပါးပါးချုဖယားလက်ထက်ကလည်းဒီလိုရှိတာအဲကာယတိပ္ပဏဝေဒနာတိပ္ပဏစိတ်တုပ္ပစိတ်တိပ္ပဏဓမ္မတိပ္ပဏအဲ့ဒီရှုပါအဲ့ဒီလိုရှုပါပြီဆိုလို့ရှိရင်ဒကာဒကမများအဲနံခန္ဓာလေးပါးယုတ္တိခန္ဓာ၅ပါးတပါးပါးဟာဖြင့်ခန္ဓာ၅ပါးလွတ်ပြောက်ကြပါလိမ့်မယ်လို့ဒီလိုမှမလွတ်ပြောက်ဘူးလို့ဆိုလို့ရှိရင်အတိတ်ကရှုတယ်လို့အပြောကတော့ပရမဘယ်အလုတ်ပညာဖြစ်နေပြီဆိုလို့ရှိရင်အပယ်နဲ့လည်းလွတ်ကြမှာမဟုတ်ပါဘူး။ဘာကြောင့်လဲတဲ့။အပြောကတော့ပရမအလုတ်ပညာဖြစ်နေတယ်။နာလာကြီးသိလို့၊ကြိုက်တာကြီးသိလို့၊ဖုံတာကြီးသိလို့၊အောင့်တာကြီးသိလို့ဒါကြောင့်မလို့အခုနောက်ပိတ်ဆုံးသာသနာမှာတရားတော်မှာများအရေးကြီးဆုံးအချက်ကအမြင်ပေါ်မှာအကြားပေါ်မှာအနတ်ပေါ်မှာရတာပေါ်မှာအတွေ့ပေါ်မှာဓမ္မပေါ်မှာအယုံမအမမအစွဲမမိစ္ဆာဒိဋ္ဌိပြုတ်ဖို့အရေးကြီးပါလေဒီလိုမိစ္ဆာဒိဋ္ဌိမှမပြုတ်လို့ကြည့်ရင်အတိတ်ကအမြင်အတိမျိုးကတော့မျက်စိနဲ့မြင်လိုက်တဲ့အခါဒကမအမြင်ဒကမသိမယ်ဒကာအမြင်ဒကာသိမယ်အဲခွေးမြင်ခွေးသိဝဲမြင်ဝဲသိနွားမြင်နွားသိကြက်မြင်ကြက်သိရေမြင်ရေသိတောမြင်တောသိတောင်မြင်တောင်သိကြောက်ဆင်းသူဘုရားကြီးမြင်လို့ကြောက်ဆင်းသူဘုရားကြီးသိကျွေတုံဘုရားကြီးမြင်လို့ကျွေတုံဘုရားကြီးကိုကျွေဝဲနေတာသိခွေးသာကြားလို့ခွေးသာသိဝက်သာကြားလို့ဝက်သာသိနွားသာကြားလို့နွားသာသိဒကမအသံလေးကြားလို့ဒကမအသံသိဒကာအသံကြားလို့ဒကာအသံသိအဲမွေးရာနံလို့မွေးရာသိအဲချင်းသောနံလို့ချင်းသောနံသိပုံစောနံလို့ပုံစောနံသိချိုရာသားလို့ချိုသာသိဒီအတိမျိုးတွေများဖြစ်နေကြမယ်ဆိုလို့ကျင်လူဆယ်သိန်းသိလို့လူတယောက်ဖြစ်ဘူးဘာကြောင့်လဲတဲ့အယုမအမမအစွဲမမိစ္ဆာဒိဋ္ဌိရာဂစိတ်ဒေါသစိတ်မောဟစိတ်ဥပါဒံခန္ဓာ၅ပါးဖြစ်ကုန်အဲ့ဒီခန္ဓာ၅ပါးကိုလွတ်မြောက်ပေါ်မှာအဲ့ဒီတော့တရားဒဂမပြအခုဟာဖြင့်ပောတာပတ္တိမေပောတာပတ္တိဘူပောတာပါအတိကိုဟောပါတယ်လို့ခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်တွေကိုအဲဝိမု ക്തി စိတ်ကိုဟောပါတယ်လို့ခန္ဓာ၅ပါးဖြစ်တဲ့စိတ်တွေခန္ဓာ၅ပါးလွတ်မြောက်သွားတဲ့စိတ်တွေအခုအဲတရားဒဂမပြအခုပောတာပါအတိပောတာပါအမြံအဲကာလသုံးပါးလွန်မြောက်သွားတဲ့စိတ်တွေအဘိဓမ္မာတရားတော်များကြီးဟောကြားသူမှာဩဝါဒပေးရတဲ့အကျိုးအာနိသင်ရောက်အခုလာရောက်တဲ့တရားဓမ္မတွေမနုဿတ္တ၃လောက်ပါရာခေသောတရားလူရဲ့လို့ဖြစ်တဲ့ချိန်ကမြတ်စွာဘုရားသာသနာတော်ကြီးနဲ့မိတဲ့ချိန်ကဓမ္မယရနာတွေပွင့်နေတဲ့အချိန်ကသုံးသုံးပလဲမိတဲ့ချိန်ကသမထဝိပဿနာတရားပညာအားထုတ်နိုင်ကြပြီအတိတ်ကာလတုန်းကအမြင်မှအထင်မှမှားတယ်လွတ်မြောက်ပြီးတော့အခုတကား၆ပေါက်ကအာယုံ၆ပါးခန္ဓာ၅ပါးလွတ်မြောက်ပြီးတော့ဝိမု ക്തി စိတ်ဖြစ်နိုင်ရပါသေးကုန်သောတည်း